Welcome to the Voice of America in Burmese.
ချစ်စွာသောတော်တာရှင်များတားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်မတ်လ23ရက်စနေမနက်ခင်းမြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ3249လိုင်းလမ်းမီတာ190အပြင်VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ငင်းကြီးရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
။လုံခြုံရေးကောင်စီမှ American တင်သွင်းတဲ့ဂါဇာအပြစ်ရရေးအဆိုကို Russia နဲ့တရုတ်တို့ကဗီဒီယိုသုံးပယ်ချလိုက်ပါတယ်။မော်စကိုမြို့ကာဗွေယုံတခုကိုတနက်သမားတွေဝင်ရောက်ပစ်ခတ်သွားပါတယ်။ Britain ဝေလာမင်းနမီ Catherine ကင်ဆာယောဂါအတွက်ဆေးကုသမှုခံယူနေရပါတယ်။
အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြင်မှာမြေပုံဘက်မှာစစ်ကောင်စီတိုက်ခိုက်မှုဒေသခံတွေပြောပြချက်တခါရန်ကုန်ကနေကြံပိတ်ရဲ့နေရက်ပြန်ကြမယ်အလို့သမားတွေရဲ့အခက်ခဲပြန်လဲခေါင်းထောင်လာနေတဲ့ MLS ဈေးကွက်စနစ်သတင်းပေးပို့ချက်တွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းပြောဆိုရေးသားချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်မြတ်နောက်ဘတ်ဆယ်စီစဉ်နေထဲမှာတော့မြို့သမီးကဏ္ဍမှာဗဏ္ဍာရေးနဲ့စီမံအုပ်ချုပ်မှုတွေမှာကြားမှဒန်းတူညီဖို့မြို့သမီးတွေတိုက်တွန်းနေတဲ့အကြောင်းကိုတက်ဆက်ပေးဖို့ရှိပါတယ်များနောက်သုတဆောင်တဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ပြင်ဆင်ထားပါတယ်များအခုရင်ဆုံးတော့ဒီကနေ့မနက်ထက်တဲ့အောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်များ
ဂါဇာမှာအပြစ်ခတ်ရစဲရဲ့အတွက်အမေရိကန်တင်သွင်းတဲ့အဆိုပြုချက်မူကြမ်းကိုတောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီမှရုရှားနဲ့တရုတ်ကဗီတိုအာဏာသုံးပယ်ချခဲ့တဲ့အတွက်အခုထိအတည်ပြုမပေးနိုင်သေးပါဘူးကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒာ သောမတ်စ်ဂရင်းဖီးလ်ကတော့အမေရိကန်ကတင်သွင်းတဲ့အဆိုပြုချက်ကိုရုရှားနဲ့တရုတ်တို့မဲမပေးချင်တာဟာလုံခြုံရေးကောင်စီအောင်မြင်အလုပ်ဖြစ်တာထက်အမေရိကန်တွေကိုအရေးနိုင်စေချင်တာကပိုနေတယ်လို့ပြောပါတယ်။အမေရိကန်တင်သွင်းတဲ့အဆိုပြုချက်ကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံတဲက17နိုင်ငံကထောက်ခံပြီးရုရှားတရုတ်နဲ့အတူအယ်ဂျီးရီးယားကကန့်ကွက်ခဲ့တယ်လို့ဂိုင်ယာနာနိုင်ငံကကြားနေပါတယ်။ဂါဇာမှာပြည်ရဖို့အတွက်တောင်းဆိုတဲ့အဆိုပြုချက်မူကြမ်းတွေကိုလုံခြုံရေးကောင်စီမှမဲခွေရမှာ၃ချိန်တိုင်ဗီဒီယိုအာဏာသုံးပယ်အချခံခဲ့ရပြီးတဲ့နောက်အခုအမေရိကန်ကမူကြမ်းတင်သွင်းတာဖြစ်ပါတယ်။အမေရိကန်မူကြမ်းထဲမှာဂါဇာကအရက်သားတွေကိုကာကွယ်ဖို့လူသားစာနာမှုအကူအညီပို့ပြီးပေးဖို့နဲ့ဒဇာဂန်တွေလွတ်မြောက်ဖို့အတွက်တောင်းဆိုမှုတွေမှာတိကျမှုမရှိတဲ့ဒွိဟဖြစ်ရှားသုံးနှုန်းတွေပါဝင်နေတာကြောင့်ပယ်ချကြောင်းလုံခြုံရေးကောင်စီအဖွဲ့ဝင်တချို့ကထောက်ပြပြောဆိုပါတယ်။တချိန်ထဲမှာပဲအမေရိကန်နိုင်ငံချန်ဝန်ကြီးအန်သိုနီဘလင်ကင်ဟာဂါဇာအပြစ်ရရဲ့အတွက်ဒေတာရင်းခီးစံတော့ရောက်စူးစမ်းနေတာဖြစ်ပြီးတောက်ကြနေမှာပဲတယ်အဗစ်မှာအစ္စရေးတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ရုရှားတပ်တွေကတောက်ကြနေမှာဒေချောင်းစစ်စင်ရေးကိုတိုးမြှင့်ပြီးယူကရိန်းရဲ့စွန့်ရင်ဆိုင်ရာအခြေခံအဆောက်အအုံအများအပြားကိုတိုက်ခိုက်ခဲ့တဲ့အတွက်ရေကာတာကြီးတစ်ခုနဲ့စွန့်ရင်ကုမ္ပဏီတစ်ခုထိခိုက်ပျက်စီးသွားတဲ့အပြင်လူအနည်းဆုံး5ဦးသေဆုံးပြီးလူပေါင်းတသန်းကျော်ပျက်စီးမိမရတော့ဘူးလို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားဟာအရက်သားတွေရဲ့ရှင်သန်နေထိုင်မှုကိုတိုက်ခိုက်နေတာဖြစ်ကြောင်းပြောသလိုတေဆုံးရသူတွေနဲ့မိသားစုတွေအတွက်ဝမ်းနည်းချေခွဲရကြောင်းပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကယူကရိန်းတွင်ရုရှားပိုင်နက်ကိုမကြမ်းခင်သတင်းဖတ်တွေတွင်တိုက်ခိုက်ခဲ့တာအတွက်လက်စားချေတာဖြစ်ကြောင်းပြောသလိုရုရှားဆိုတာပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကလည်းလက်ရှိအခြေအနေဟာစစ်ပွဲကာလဖြစ်ကြောင်းတောက်ကြနေမှာပြောပါတယ်။ရုရှားတပ်တွေဟာသစ်စစ်တရားပေးလိုင်းတွေလက်ထံခဲယံတူလောင်ယုံတွေရထားလမ်းကြောင်းထိမ့်ချတဲ့နေရာတွေနဲ့တခြားပြစ်မှတ်တွေကိုတိုက်ခိုက်ခဲ့ကြောင်းရုရှားကာကွယ်ဝန်ကြီးဌာနကကြေညာပါတယ်။ဒနီပရိုကယူကရိန်းရဲ့အကြီးဆုံးရေကာတာကြီးအတိုက်ခိုက်ခံရတာဖြစ်ပါတယ်။ခါခော့ဖ်ကလူပေါင်း9သိန်းပါဝင်ယူကရိန်းဒေသ4ခုလောက်ကလူပေါင်း1.2သန်းလောက်ပြည့်စစ်မင်းမရပဲဖြစ်နေပါပြီ။မော်စကိုအနောက်ပိုင်းခရိုကတ်မြို့တော်ခမ်းမမှာရှိတဲ့ကာဝဲယုံတဲကလူအုပ်ကိုတောက်ကြနေမှာတနတ်သမားတွေဝင်းရောက်ပစ်ခတ်တာဟာသူတို့လက်ချက်လို့ IS စစ်သွေးကြအဖွဲ့ကလူမှုကွန်ရက်မှာကြေညာပါတယ်။မော်စကိုမြို့ပြင်ကခရာနိုဂေါစ်မြို့မှာခရီးရန်အများပြားစုဝေးနေချိန်မှာသူတို့အဖွဲ့ကဝင်းပြီးတိုက်ခိုက်ခဲ့တဲ့အတွက်တေဆုံးဒဏ်ရာသူယာနဲ့ချီရှိတယ်လို့ IS အဖွဲ့ကသူတို့ရဲ့အမှတ်သတင်းမှာဖော်ပြပါတယ်။ဒီကြေညာချက်ဟာ IS အဖွဲ့ကဟုတ်မဟုတ်အတိမပြုနိုင်သေးပါဘူး။တနတ်သမားအများပြရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူကအနည်းဆုံး40ရှိနေပြီးလူပေါင်း100ကျော်ဒဏ်ရာရတယ်လို့အဲ့ဒီနေရာဟာလဲမိရှုခံထားရပါတယ်။တ တိုက်ခိုက်သူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးရူရီအသေးချာမသိရသေးပါဘူး။ရုရှားသတင်းဌာနတချို့ကတော့တိုက်ခိုက်သူတွေဟာရီယုံနှိမ့်နှင်းရဲတွေမလာခင်ထွက်ပြေးသွားကြတယ်လို့ပြောပါတယ်။မော်စကိုမြို့တော်ဝန်ရှာဂေးဆိုဗျာနမ်ကတော့ဒီတိုက်ခိုက်မှုကအလွန်ကြေကွဲပွဲကောင်းချောင်းနဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေအာနာဘယ်နီစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။ဒါဟာသမ္မတဗလာဒီမီယာပူတင်ရုရှားကိုဆက်လက်အုပ်ချုပ်ဖို့အတွက်ကျင်းပတဲ့သူ့ရဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ပြီးရပ်ပိုင်းတွင်ဖြစ်ပွားတာပါရုရှားကလာတဲ့သတင်းတွေမှာတော့မြို့တော်ခမ်းမမိအကြီးကျယ်လောင်ကျွမ်းခဲ့ရတယ်လို့ဖော်ပြကြပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုက်ဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံသားတွေအတွက် American နိုင်ငံမှာ TPS ရာယီနေထိုင်ခွင့်ကိုနောက်ထပ်တစ်နှစ်တတန်းထပ်တိုးလိုက်တယ်လို့အမိမြေလုံခြုံရေးဝန်ကြီး Alessandro Mayorga ကမတ်လ22ရက်တောက်ကြနေမှာကြေညာပါတယ်အမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံမှာနောက်ဆုံးနေထိုင်ခဲ့ပြီးလက်ရှိမှာနိုင်ငံတစ်ခုရဲ့နိုင်ငံသားဖြစ်မထားသူတွေအနေနဲ့အမေရိကန်နိုင်ငံမှာယာယီအကောက်ဝဲပေးနေထိုင်ခွင့်အဆင့် TPS အတွက်လျှောက်ထားဖို့2021ခုနှစ်ကစတင်ခွင့်ပြုခဲ့တာဖြစ်ပြီးမြန်မာနိုင်ငံဟာအခုချိန်ထိအန္တရာယ်ကြီးနေသေးတာကြောင့်သူတို့အတွက် TPS ယာယီနေထိုင်ခွင့်ကိုဒီနှစ်2024မေလ26ရက်နေ့ကနေ25 November 25ရက်နေ့ထိနောက်ထပ် 18 လထပ်ပြီးတက်တန်းတိုးပေးမယ်လို့ကြေညာတာပါလက်ရှိမြန်မာနိုင်ငံဟာ TPS အဆင့်ပေးဖို့အတွက်တတ်မှတ်ရမယ်အနေထားနဲ့ကြုံရဆဲဖြစ်တဲ့အတွက်ဒီခံစားခွင့်နဲ့လက်ရှိအကျုံးဝင်သူတွေရှောက်ထားနိုင်ဖို့လိုအပ်တဲ့အချက်လက်တွေကိုပါထုတ်ပြန်ပေးခဲ့တာဖြစ်ပါတယ် TPS အတွက်ကနူးပုံစံ I821 ကိုဖြည့်ပြီးရှောက်ရမှာပါရှောက်ထားသူတွေကိုစစ်စစ်လက်ခံပေးရန်အလုပ်လုပ်ခွင့်ပတ်မဲ့လဲထုတ်ပေးမှာဖြစ်ပါတယ်အခုလက်ရှိမှာအကျုံးဝင်သူက2300ရှိပြီးတော့သူတို့ကတတ်မှတ်ချက်နဲ့ဆက်ညီပြီးတော့နေထိုင်မယ်ဆိုရင်နောက်ထပ် 18 လဆက်နေထိုင်ခွင့်ပြန်ပြီးလျှောက်ထားနိုင်မှာပါအမေရိကန်မှာရောက်နေသူနောက်ထပ် 9300 လောက်ဟာလဲ2025 November 25ရက်နေ့တည်တက်တန်းရှိလာမယ် TPS ရာယီနေထိုင်ခွင့်လျှောက်ထားနိုင်တော့မှာဖြစ်ပါတယ်အိန္ဒိယနိုင်ငံချန်ဝင်ကြီး S Jayashankar ဟာတောက်ကြတဲ့ကမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်လောင်ကီယိုကီတီဟွန်နဲ့နယူဒယ်လီမြို့မှာတွေ့ဆုံပြီးမြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။လာအိုစ်ဒုတိယနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမာကီတီဟွန်နဲ့သူဟာမြန်မာနိုင်ငံလက်ရှိအခြေအနေတွေနဲ့သူ့အိန္ဒိယနိုင်ငံတွေပေါ်မှာရိုက်ခတ်မှုတွေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးဒီဆွေးနွေးမှုကပွင့်လင်းပြီးအသုံးဝင်တယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကလူမှုမီဒီယာ X မှာရေးပါတယ်။နေဆက်ဒေသမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံအများအပြားနေဆက်ကျော်ဖြတ်ပြီးမီဇိုရမ်ပြည်နယ်ထဲဝင်ရောက်ခိုးလုံနေတယ်လို့မကြသေးခင်ကပဲရခိုင်ဘက်ကတိုက်ပွဲတွေကြောင့်အိန္ဒိယအစိုးရကသူ့နိုင်ငံသားတွေမြန်မာနိုင်ငံတွင်ခီးသွားမှုသတိပေးချက်ထုတ်ပြန်ထားပြီးမြန်မာနိုင်ငံကနေထွက်ခွာဖို့နှိုးဆော်ထားတာပါ။အိန္ဒိယအနေနဲ့မြန်မာနိုင်ငံတည်ငြိမ်မှုရှိဖို့လိုလားကြောင်းနဲ့အားလုံးပါဝင်တဲ့ Federal Democracy လမ်းကြောင်းပေါ်ရှောက်နှံရေးအတွက်ဆွေးနွေးစေချင်ကြတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိအကြမ်းဖက်မှုတွေပေါ်ပေါက်နေတယ်လို့ပြီးခဲ့တဲ့အောက်တိုဘာမှာတိုင်းဒေသလက်နက်ကိုင်အဖွဲ့၃ဖွဲ့ရဲ့ပူးပေါင်းတိုက်ခိုက်မှုဟာ2021မှာအာဏာသိမ်းထားတဲ့စစ်တပ်အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်လဲသုံးသပ်ကြပါတယ်။ Britain တောင်ဝင်းအင်ရှစ်ဆန်ဝေလမင်းသား William ရဲ့ကျင်ရော်ဝေလမင်းသမီး Catherine ဟာသူကင်ဆာရောဂါခံစားနေရပြီးကနူးကုသမှုစပြီးလှုပ်ဆောင်နေကြောင်းနဲ့သူတို့မိသားစုနေထိုင်တဲ့ Kensington နန်းတော်ကတောက်ကြံလေးမှာထုတ်ပြန်တဲ့ဗီဒီယိုထဲမှာပြောပါတယ်။ဒီသတင်းဟာသူ့ရဲ့ရက်ခွန်မှာဖြစ်သူတတိယမြောက် Charles ဘီယန်လဲကင်ဆာကုသမှုခံနေချိန်မှာထွက်လာခဲ့တာဖြစ်ပါတယ်။ဒီကြေညာချက်ထွက်လာချိန်မှာ Britain ဝန်ကြီးချုပ် Rishi Sunak ကလည်းသူဟာတောင်ဝင်းမိသားစုနဲ့အတူရက်တည်နေကြောင်းစွန့်ဝန်ကောင်းတောင်းပေးပြီးဒီဗီဒီယိုသတင်းစကားဟာ Catherine မင်းသမီးရဲ့ရဲရင်မှုကိုပြသခဲ့တာလို့ပြောပါတယ်။ကင်ဆာရောဂါအမျိုးအစားအထူးကြကိုတော့မထုတ်ပြန်သေးပါဘူး။သူဟာ January လတုန်းက1 byte ခွဲစိတ်မှုတစ်ခုပြုတ်လုခဲ့ရပြီးဒါဟာအခုကင်ဆာရောဂါနဲ့ဆက်ဆက်မှုရှိမရှိအတိအကျမသိရသေးပါဘူးခွဲစိတ်မှုကအောင်မြင်ခဲ့ပေမဲ့ခွဲစိတ်မှုအပြီးစမ်းသပ်ဆစ်ဆင်းမှုတွေအရကင်ဆာရောဂါရှိနေပြီဆိုတာသိခဲ့ရကြောင်းနဲ့သူ့ရဲ့ဆရာဝန်အဖွဲ့က chemotherapy လို့ခေါ်တဲ့ဓာတ်ရုပ်ကုထုံးနဲ့ကုသတင်တယ်လို့အကြံပေးတာအတွက် February နှောင်းပိုင်းကစကုသနေတယ်လို့ပြောပါတယ်။မယုံနိုင်လောက်အောင်ခက်ခဲတဲ့နှစ်လတာကာလကိုဖြတ်သန်းပြီးအမှန်တန်တောင်းလို့ခြောက်ခြားခဲ့ရတယ်လို့အသက်42နှစ်အရွယ် Catherine Menemy ကပြောပါတယ်။တစ်ဖက်မှာလည်းအကောင်းမြင်တဲ့သတင်းစကားတွေကိုပြောထားတာဖြစ်ပြီးတနေ့တနေ့ချမ်းမာလာနေပါပြီလို့ပြောပါတယ်။
စနေမနေ့ထိတ်တန်းသတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်များအခုကဆက်လို့သတင်းပေးဖို့ကျဆောင်းမနဲ့ပတ်စင်ကဏ္ဍတွေကိုစတိုက်တက်ဆက်သွားပါမယ်ရခိုင်ပြည်နယ်တောင်ပိုင်းကိုအေရခိုင်တပ်တော်ကဆက်စင်တိုးချဲ့နေချိန်မှာတိုက်ပွဲမရှိတဲ့မြေပုံမျိုးကရွာကိုလေကြောင်းပစ်ခတ်ခံရတဲ့ရှိတဲ့လူဒေသခံတွေကပြောပါတယ်အေအနေနဲ့ပြည်နယ်မျိုးတော်စစ်တွေနားတဝိုက်ရင်ဝိုင်းထားပြီးအခုတောင်ပိုင်းကစစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအမ်းမြို့ဘက်ကိုဦးတည်နေချိန်ခုလိုလေကြောင်းကပြစ်ခတ်ခံရတာလို့နီးသက်သူတွေကဆိုပါတယ်။ဘာကြောင့်အခုလိုတိုက်ခိုက်ရတာဖြစ်နေမှာလဲ။ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ညာ
။ဟုတ်ကဲ့ဒီလေကြောင်းတိုက်ခိုက်ခံခဲ့ရပုံကိုမြေပုံမြို့နယ်ပြည်သူ့လွှတ်တော်အမတ်ဟောင်းဦးခွေစံကအခုလိုဆက်ရှင်းပြပါတယ
်။တို့မြေပုံမြို့နယ်ခန်းတော်ကြီးနားမှာခန်းတော်ကြီးမြို့နယ်မှာသမိုင်းလောက်အကွာအဝေးမှာရှိတဲ့ညောင်ကန်ရောဒီနေ့ဖြစ်ကောင်းစီတက်ကဂျက်ဖိုက်တာမရှိနေပါဘူး။အဲ့တော့တမန်ပြည်သားရှိရပုံကျတာရှိပေါ့။ဒီကဟယ်လီကော်ပတာနဲ့ MI-35 အဲ့ဒါနဲ့လာပစ်တယ်။မွန်းငယ်တနအီမတိချင်းလေးကပြေးတာတော့9နာရီရှိပစ်တယ်။ပြီးတော့အဲ့မှာဒဏ်ရာရလူက20ကျော်ပျက်ရှိတယ်။ဒီလိုအင်းနာကအနေရွာဒီမှာအရှိုံနေမှာပေါ့နော်။တော်ရပြီးတော့ကုသနေရတယ်။အဲ့ကျောင်းကဖုန်းတို့ကြီးကျောင်းကလည်းအကုန်လုံးပြိုပြက်ကျသွားတယ်ပေါ့
။ဒါအပြင်ဖုန်းကြီးကျောင်းထိခိုက်ခဲ့ပုံလဲဥဖေတန်းကအခုလိုဆက်ရှင်ပြပါတယ်
။ဖုန်းကြီးကျောင်းကိုတိုက်ရိုက်ပေါ်တော့ဒီပေါင်900ဖုန်းဆိုတာအဲ့လိုမျိုးနဲ့ထိရလို့ကြားတယ်။ကိုရင်ကြီးတောင်ဒဏ်ရာရပေါ့နော်။အဲ့မှာရှိရပြည်သူတွေအဲသူတို့ရဲ့မဆင်ကျော်တော့တိရာရီပါရီကြားတယ်ကြီးကောင်းရှိနေပါတယ်။ဒါပေမဲ့အဲ့ဒီဖက်ကလည်းတိတိကျကျမတော်ရဲတော့ဘူး။ဒီလိုသတင်းတွေကကျွန်တော်တို့မရဘူးခင်ဗျအဲ့ဒီနေရာလည်းဒီနေ့တနေ့ုံပြည်နေတော့ဒီနေ့ပြည်နေဘယ်သူမှတွားကြည့်ရတော့မရှိဘူးဒါရတဲ့လူကတော့ကာနောင်းကြီးတို့အဖက်ပေါ့ဆောင်တို့အဲ့ဒါမိစ္ဆာရွာကြီးမှာပေါ့နော်သူတို့တွားပြီးတော့ရှေးကူးရတယ်ဆိုတော့အဲ့ဒီရွာကြီးရဲ့တတိပေးဖို့ရှေ့ရ20ပေါင်းကြီးလောက်ထိခိုက်ဒါရတယ်ဆိုတော့ကျွန်တော်တို့ကြားကြည့်ရပါတယ်မိန်းတော်နေလို့ပြောတယ်ဗျာဒီခုတွေထွက်နေပေါ့ဘလောက်ကြီးအရှိဘလောက်ပါသွားတယ်ကျော်တော့ကျွန်တော်လည်းအတိအကျသိတယ်။ဒီမှာတော့မကြည့်ရဘူးလေ။အဝေးကပဲကြားပြီးတော့ကြည့်နေကြတယ်ဆိုတော့အော်ဒါအတိအကျပြောလို့တော့အရှင်စောပါသေးတယ်
။အဲ့တော့ဘာကြောင့်ဒီလိုလေကြောင်းတက်ခိုက်တာဖြစ်နိုင်ပါလဲလို့ဆက်မေးရမှာဥဖေတန်းကပဲအခုလိုဆက်ပြောပါတယ်
။သူတို့လုံနေကြအတိုင်းပေါ်တော့ဒါ QLA တက်တွေကိုတော့မတိုက်ဖက်နဲ့ပါမဆိုင်နဲ့ဒီတိုက်ပွဲလေးမရှိပဲနဲ့တော့ပြည့်တယ်ဆိုတော့ဒီလိုတင်းနေကြရောကြားသိရတာရှိပါသေးတယ်။တနင်္ဂနွေလုံးမှာသူတို့ဒီလိုပဲလုပ်နေတာတွေ့ရလား။နော်ဒါဒီရွာကြီးကရွာကြီးတက်တူထောက်ခံနေ။အဲ့လိုသူတို့ယူဆတာတော့ပေါ့။အုတ်ရှင်လုံးမှာပေါ့။အဲ့ဒါကအယူတင်းနဲ့လက်ဆက်ရှိနေလို့လား။ဟုတ်နော်တနင်္ဂနွေလုံးမှာသူတို့လုပ်နေကြအလုပ်ဖြစ်တယ်။ဒီလိုမထောက်ခံရအောင်။ဒီလိုကြောက်ရွံ့ပြီးနောက်တော့တောင်းဒီလိုမဲပြီးတော့ပေါ့လက်ဆက်ရှိတဲ့တော်ကြီးအတူတူရတဲ့အဲ့လိုကျန်တော့အမှတ်ချက်ပြုရပါတယ်ခင်ဗျာ
ဒီနေရာမှာမြေပုံမြို့ရဲ့ထူကြားပုံကိုလည်းဥဖေတန်းကအခုလိုရှင်းပြပါတယ
်မြေပုံကတော့ဒီကောင်စီတက်တဲ့တိုက်ပွဲဖြစ်တာတော့မရှိဘူးဒါမဲ့ဒီကောင်စီတက်ပြီးမင်းများမှာရှုံးနေမိတဲ့နောက်ပေါ့နော်ဒီမြေပုံကရှိရရှိကောင်စီတက်သူမြေအောင်ချစ်တဲ့ဝင်းရလောက်ပဲရှိမှာပါအဲ့ဒီတက်ကတော့သူ့အလိုလိုမြေပြည်နဲ့ဆုပ်ပြီးတော့ထွက်ခွာလာတော့ကျွန်တော်သိရပါတယ်ခင်ဗျာမျိုးမျိုးမှာဤလည်းမရှိဘူးကမျိုးနည်းမျိုးပါပြီးအုပ်ချုပ်ရေးအဖွဲ့ဝင်တွေအဲ့လိုပေါင်းပြီးတော့မျိုးကိုထိန်းနေကြတာအေးတက်လည်းမရောက်ဘူးအတူတူလည်းဝင်လာပြီးတော့အလားစိတ်တာတွေလည်းမရှိဘူးအခုဖြစ်တာကလည်းမျိုးမျိုးနေဆိုပေမဲ့မျိုးနဲ့မာ30ကျော်လောက်ဝေးတဲ့နေရာပေါ့အဓိကတော့မျိုးမျိုးနဲ့ကားတောင်းကြီးမျိုးနဲ့မှန်လောက်ရှိတဲ့နေရာမှာဖြစ်တာအမျိုးပုံကတော့ဒီနေ့တည်းဒီဘာမှမကြည့်ပါဘူးအေးစီစီပါပဲ
။ဒါအပြင်အခုလိုတက်ခိုက်ခံခဲ့ရတဲ့ညောင်ကန်ရွာရဲ့ထူးခြားမှုကိုမေးရမှာလဲဥဖေတန်းကအခုလိုဆက်ရှင်းပြပါလေ
။အဲဒီရွာကတော့အရင်ဆုံးကလည်းဂျယ်လီဒီဘက်ကရောက်တုန်းကလည်းအဲဒီရွာလေးကိုပြစ်ခဲ့တာရှိရပေါ့။ဒါဒီရွာက ကတော့ဒီနဲ့တလက်ဆောင်ပေါ်တော့ဒီရှိကောင်စီတက်ဆွဲထားတဲ့ကစုတိုင်းတောင်ပေါ့အဲဒီကြားမှာကြားရတာဒါပြောဒီရွာကအေးအုံနဲ့ထွက်ချည်ရယ်ဆိုပြီးတော့အရင်တုန်းကလည်းကြည့်ခဲ့ဘူးတယ်ဒါမှမဟုတ်ဒီနေ့စုံစမ်းရတာကတော့အေးတက်တွေအဲ့လိုတိရှာရွာတွေမှာပေါ့နော်မရှိတော့ဘူးအဓိကတော့သူတိုက်ပွဲဖို့အတွက်အဲဒီညမှာစစ်ကောင်စီတက်တွေတကယ်ကိုပဲ
တယ်ဗျမြေရတိုင်းနေရရှိကောင်မြေမှာဒီအဖက်မှာဆိုအာနုတောင်ဘုတ်တို့ရံပြဲတို့အဲ့ဖက်မှာသူရှင်ရေးစတင်နေပြီဆိုတော့အဲ့ဖက်ကအကုန်လုံးတက်ပြီးရွှေနေတယ်ဆိုတော့တရင်တော်တည်အဒီရွာမှာတော့ရွာလေးနဲ့ဖြစ်တယ်နောက်ပြီးတော့ဒီရွာလေးတက်တူနေတယ်အဲ့ဒီလိုနဲ့တော်တော်ဝေးပါတယ်လှမ်းပါတယ်
အခုလိုတက်ခိုက်ခံခဲ့ရတဲ့ပေါ်စစ်ကောင်စီနဲ့အေးပြောခွင့်ရတို့ကိုဆက်တယ်ဖို့စ ချံပြန်ရမယ့်အလုပ်သမားတွေအခြေအနေကိုကြည့်အောင်ပါဗျာ။ကိုညံဝင်းအောင်ပြောပြထားပါဗျာ။
တကြံပေးရမှာကိုယ့်ရဲ့နေရအသီးသီးကိုပြန်ကြမယ်ဆက်ယုံဝန်ထမ်းတွေအတွက်ထောက်ကန်စာပြုလုပ်ပေးဖို့ဆက်ယုံတွေကနေစည်ရင်ကောက်ခံတာတွေရှိနေတယ်လို့ဆက်ယုံဝန်ထမ်းတူကပြောပါတယ
်ခုလက်ရှိကတော့ဒီဟိုအမခံမလဲအလုပ်လုပ်အမခံဆိုင်ရကတော့အဆင်ပြေပြေနဲ့ရှိရချင်းခြားဆက်နေတော့မမပြောတော့ဘူးပေါ့နော်အဲဒီနေ့မှညီမတို့ကဒီတဲ့ကိုသိထားတော့လေခြားဆက်ဆက်ဆက်ရအောင်ရချင်းညီမတို့ချက်ပြန်ပြီးစုံစမ်းကြည့်အောင်မရှင်းဟုတ်
တကြံကာလရုံပိရက်တွေမှာနေရပြန်မဲ့ဝန်ထမ်းတွေလန်ခီသွားလာအစဉ်ပြေစေဖို့အတွက်စက်ယုံကုမ္ပဏီတွေအနေနဲ့ထောက်ကန်စာပြုလုပ်ပေးဖို့ကိုမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကစာထုတ်ထားပါတယ်။တကြံပိရက်အတွက်တရက်ပူပိတ်ပေးရမယ့်နေ့အတွက်ရက်အစားထိုးတင်းငွေတွေကိုကြိုပြီးအလုပ်ဆင်းပေးရမယ်လို့စက်ယုံလူသားတူကပြောပါတယ်။
လောကနာစာတော့ငါးနေ့ဆိုလာစာရည်တချို့ဆက်အောင်နေသူရှိရင်ဒီကြံတွင်နာရှက်ကိုပို့ပြပေးပေးစေချင်တဲ့သူရှိရင်တဲ့ငွေနေဒီမှာသူရှိရင်သူတို့ရဲ့ရက်ကိုအထားထိုးဆိုပြီးခေါ်လိုက်ရည်ခေါ်ပြတဲ့နေ့ဒီမှာရက်ကိုဒရက်ဆက်ဆင်းရပြီးတော့ကြံရက်ကြက်လို့ရှိရင်ပို့ပြီးပေးပြရပေါ့သူများလက်ကရက်ကိုရဲ့ဆိုရင်သူက12ရက်လောက်ပေးပြရပေါ့အဲ့လိုမျို
းမလာ22ရက်နေ့ကစပြီးဆက်ယုံနေမှာကြီးသွားခွင့်ထောက်ခံစာထုတ်ပေးဖို့ကိုစည်ရင်စတင်ကောက်ခံနေတာပါထောက်ခံစာအတွက်ကန့်သတ်ချက်တွေမရှိပေမဲ့တကြံပိတ်ရက်အပြီးအလုပ်ပြန်စတက်ရမယ့်ရက်မှာအလုပ်မဆင်းနိုင်ခဲ့ရင်တကြံပိတ်ရက်တွေအတွက်လောခလာစာပေးမှာမဟုတ်ဘူးလို့တတိပေးထားတယ်လို့လည်းစေယုံလူသားတူဦးကပြောပါတယ်
ခုလလာရတော့သူကလေထောက်ခံစာထုတ်ပေးမယ်ဆိုပြီးတော့ပဲစည်ရင်ကောက်ခံစာတွေကပြန်လာတော့ဘာမှမပြောဘူးတနည်းအနည်းကို30 DC 3လပိုင်း31ရက်နေ့ကိုရက်စားပေးရတယ်လောခလာစာကတော့သူဒီပုံမှန်တိုင်းနဲ့10ရက်နာတော့ပေးတယ်ဒါပေမဲ့ဟိုအဲ့ဒီစတေးရနေမလာတဲ့လူပြန်ပြီးတော့အလုပ်ဖွင့်ပြီးတော့အလုပ်ဖွင့်တာက22ရက်နေ့ဖွင့်မယ်ဆိုရင်အဲ့ဒီမှာအလုပ်လာမင်းတဲ့လူအဲ10ရက်ခါဒီရင်မပေးဘူးလို့ပြောတယ်အတူက6ရက်ပဲရှိတယ်အလုပ်ပေးရက6ရက်ပဲရှိရဲဆိုတော့22ရက်နေ့ကစပိတ်မယ်ဆိုပြီးတော့22ရက်နေ့အတွက်ကိုသတင်းကနေတည်းအစားပြန်ပေးရမယ်ဆိုပြီးသင်ခိုင်းတာပဲ
9ရက်နေ့ SC ပြန်နိုင်ဖို့အတွက်အခုလိုစက်ယုံကုမ္ပဏီဝန်ထမ်းဖြစ်ကြောင်းထောက်ခံစာလုပ်ရတာကပထမအဆုံးအကြိမ်ဖြစ်ပါတယ်ပြည်တွင်းမှာခီးသွားလာဖို့အတွက်မှတ်ပုံနဲ့မဖြစ်မနေလိုအပ်ပြီးနောက်ပိုင်းမှာမှတ်ပုံနဲ့အပြင်ရက်ကွက်နဲ့ရဲစခန်းထောက်ခံစာပါယူရမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တရားဝင်စာထုတ်ပြန်လာတာမျိုးတော့မရှိသေးပါဘူးခင်ဗျာ
။ရန်ကုန်ကပြဖို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြခဲ့တာပါဗျာ။အခုတော့တကြောပြန်ခေတ်စားလာတဲ့ MLM စင်ပွားစီးပွားလုပ်ငန်းတွေအကြောင်းကြည့်အောင်ပါ။အခုတော့ MLM တွေကအခုဆိုရင်ပြပရောက်မြန်မာအလုပ်သမားတွေအထိဒီလုပ်ငန်းတွေကခြေပြန့်လာကြောင်းပြောပါတယ်။ဒီသတင်းကိုကိုရဲမောင်ကပြောပြပါမယ်ခင်ဗျာ။
တချင်ကအတော်လေးယော့ပါသွားတဲ့ MLM လို့ခေါ်တဲ့စင်ပွားစီးပွားရေးလုပ်ငန်းတွေဟာစက်ကောင်စီလက်ထက်မှာစီးပွားကြဆင်းလာတာနဲ့အတူပြည်တွင်းမှာပြန်ပြီးကြီးထွားလာတယ်လို့ဒီလုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့ဘူးသူတွေကပြောပါတယ်။ပဲခူးတိုင်း၊အေရဝတီတိုင်း၊ရခိုင်နဲ့အညာဒေသကအလုပ်လက်မဲ့လူငယ်တွေလုပ်ငန်းရှင်တွေကိုသူတို့နဲ့အကျိုးတူပူးပေါင်းမှုဆွဲဆောင်ကြတာပါ။သူတို့ရဲ့စီးပွားရေးကွန်ရက်ကိုချက်ထွင်ဖို့အလုပ်လက်မဲ့လူငယ်တွေကကြားခံအသုံးချခံတွေဖြစ်လာကြောင်းဒီလုပ်ငန်းမှာဝင်ရောက်လုပ်ကင်ခဲ့ဘူးတဲ့ကိုဆော်လမွန်ကပြောပါတယ်။
အင်းအင်းကလေဟိုလူကြီးအရန်ခက်ခဲတော့လေအဲ့ဒါရွှေမဲလို့ပို့ထည့်ကြတဲ့ဆန်းချောင်းတော့လို့ပြင်မှာအဓိကကသူတို့ကနေရုံစင်းလာများတယ်ကချင်းဒီမှာလည်းညာရင်ချီနာပတ်လို့ပြပေါ်ကောင်းလို့ဒီအလှလောက်ကဟိုပညာမတက်တက်လေချမ်းသာလို့စားတယ်ဆိုရင်ဟာလို့ကျွန်တော်မြင်ဘူးလေရင်းသားလည်းမရှိရဲဒါပေမဲ့သူတို့ခေါ်လာတဲ့လူကြောင့်အဲသူတို့ရဲ့အိတ်တွေကလည်းတော့သိစားကနေဟိုတလောဝင်လာနေတဲ့ကြောင့်ခင်ဗျာဒီလိုမမာရီနဲ့အဲ့ဒီကောင်ကြီးဆက်ဆက်ပေါ်ပါဆက်ခုရဟုတ်ဆွဲလို့ရှိနေတယ်ကျွန်တော်တော့မတစား same ဟုတ်ပဲလို့ဆက်ပြစ်စီရတယ် မန်နီဝဲမာကတ်ရင်းဆိုရလို့ရှိတယ်
ဒီစီဝိုင်းလုပ်ငန်းမှာလုံနည်းနှမျိုးရှိတယ်လို့သူကပြောပါတယ်။တစ်ခုကတော့ collagen coffee, စေဝါအလကုံပစ္စည်းနဲ့ကျန်းမာရေးသုံးဆက်တွေကိုဈေးကြီးကြီးနဲ့အဆင့်ဆင့်ရောင်းချပြီးအမျက်ငွေကိုပွားယူတဲ့နည်းဖြစ်ပါတယ်။ဒုတိယနည်းကတော့ကုန်ပစ္စည်းတစ်ခုကိုဟန်ပြထုတ်လုပ်ပြီးအရင်းနှီးထည့်ဝင်မဲ့သူကိုဆွဲဆောင်ကြတာပါ။အထူးသဖြင့်ကြေးလက်နဲ့နယ်ဘက်မှာရှိတဲ့လူကုန်ထံအတိုင်းဝိုင်းတွေကိုကွန်ရက်တွေကတဆင့်ချင်းကပ်တံမျိုးတွေလောက်ကြအောင်သူကပြောပါတယ်
။ကျွန်တော်မှမွေးရစီမှာဆိုတော့မျက်စီရအရင်ရှိရှိတယ်မှာရှိမယ်အဲ့ကူဆွေရတဲ့အကြောင်းရင်းရှိတယ်။ကိုယ်ကဒီကစိတ်ဝင်စားမှမဟုတ်ဘူး။ကိုယ်နောက်ကနှုတ်ကိုစိတ်ဝင်စား။ဒီလူကလည်းရှာလို့ရှိရင်အကုန်လုံးအရင်ကြည့်မယ်အပြင်ဘန်ကောက်ပေါ်ပါအလကားခေါ်သွားမယ်လို့ပါလို့ပေါ့နော်။စိတ်စမ်းလောင်းခေါ်သွားမယ်အဲ့လိုမျိုးပေါ့နော်။သူတို့ကဟိုကြောမလာတဲ့ဆန်ရှိရပါတော့။တကယ်တမ်းကသူတို့အပြင်ခေါက်ကယူဟိုမှာချစ်ချစ်ဝတ်ချက်သူတို့အလုပ်ကနေနဲ့ဆွေလို့ဟိုဘက်ကပါလာပေါ့နော်။
စင်ဘွားဈေးကွက်စီးပွားရေးလုပ်ငန်းတွေကိုအရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေအတိုင်းအရေးယူမယ်ဆိုပြီးစီးပွားကူတန်းဌာနက2018နှစ်ကုန်ပိုင်းမှာထုတ်ပြန်ခဲ့တာကြောင့်ဒီလုပ်ငန်းအများစုကပြည်တွင်းမှာရပ်ဆိုင်းသွားပါတယ်။အဲ့ဒီနောက်ထိုင်းနဲ့မလေးရှားကမြန်မာလုပ်သားတွေစီကိုဒီလုပ်ငန်းတွေကခြေဦးလှည့်လာတာပါ။စစ်ကောင်စီအာဏာသိမ်းအပြီးမှာဒီလုပ်ငန်းတွေအတွက်အခွင့်အလမ်းပြန်ဖြစ်လာတယ်လို့ MLM စီးပွားရေးလုပ်ငန်းတွေကိုဦးဆောင်ဆန့်ကျင်ခဲ့သူတူဦးဖြစ်တဲ့ကိုစင်စွေလင်က VOA ကိုပြောပါတယ်။
မြန်တောင်ပြောရင် success mode လို့ game မျိုးကြတော့သူကလာကတည်းကထိုင်းလာတာနော်အဲ့ဒါမျိုးအဲ့ဒီအတွက်သူကထိုင်းမှာရှိတဲ့မြန်မာတွေကိုအဓိကဈေးကွက်ဖောက်မယ်ဆိုတော့ပုံစံဘက်ကိုသူကအစိုးရရဲ့သွားအခုဒီအနာသိမ်းပြီးနောက်ပိုင်းနဲ့အခုဒီနှစ်ပိုင်းနဲ့မှာဆိုရင်တော့ပို့ပြီးတော့တည်တာလာပြီ။ဒါကြောင့်လဲဆိုထိုင်းဘက်ကိုရောက်သွားတဲ့မြန်မာတွေပေါ့နော်ပို့ပြီးတော့များလာတယ်။အဲပြင်ကလာလူလူရဲ့ပို့ပို့ချက်တဲလာတော့အလောက်ကန်ခွန်လန့်လည်းလူရည်နဲ့မကဘီလဲလာတယ်။အဲ့ဒီအတွက်ဒါလူတွေကပို့ပြီးတော့ဒါမျိုးတွေကိုဟိုစိတ်ဝင်စားလာကြတာပေါ့နော်အဲ့ဒါကိုအခွင့်အကောင်းယူပြီးတော့ဒီကထိုင်းရောက်ထိုင်းမှာရှိရဲ့များသောအားဖြင့်တော့အခြေခံလုံးတမားတွေဂျားထဲမှာတို့မို့လဲအသေးချာကောင်းကောင်းမွန်မွန်လုံးတစ်ခုခုမရသေးတဲ့လူတွေဂျားထဲမှာပို့ပြီးတော့ဖိပြီးတော့ဖောင့်နေတယ်လို့ကျွန်တော်တို့ကတော့ဟိုခံစားရတယ်ဗျ
ကုမ္ပဏီကပေးတဲ့မလုံးတွေထက်ဒီလုပ်ငန်းနဲ့ဝင်ရောက်လို့ရေရှည်မှာဖြစ်လာနိုင်တဲ့လူမှုရေးပြဿနာအကျိုးဆက်တွေလည်းကန့်ကွက်သူတွေကသတိပေးနေပါတယ်ဘိုးအစားအသောက်နဲ့စေဝါကုကွေဌာနမှာမှတ်ပုံတင်မထားတဲ့အလှကုန်နဲ့စေဝါတွေရဲ့အန္တရာယ်ကိုလည်းသတိထားကြဖို့ကန့်ကွက်သူတွေကပြောပါတယ်ခင်ဗျာ
ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမောင်ပြပြခဲ့တာပါဗျာအခုတော့ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတော့ကြည့်အောင်ပါဦးကျော်စံသားကမူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြထားပါတယ်ဗျာ
ဟုတ်ကဲ့ good way ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့စစ်ကောင်စီကိုတွန်းလှန်တိုက်ခတ်တဲ့အထက်မှာရှမ်းပြည်ကအင်အားကြီးတဲ့တပ်ဖွဲ့တွေဘာကြောင့်မပါဝင်ပဲနေရလဲ။ရခိုင်တိုက်ပွဲနဲ့ပြည်သူလူထုအခြေအနေနောက်မြန်မာနိုင်ငံကမြောက်ကိုရီးယားနိုင်ငံလိုဖြစ်လာနိုင်လားဆိုတဲ့သုံးသပ်ချက်တွေပဲဖြစ်ပါတယ်။အဲ့ဒီအချိန်မှာပထမဆုံးပြောပြလိုတဲ့အကြောင်းအရာကတော့ Why Shan State's formidable armies have shown the fight against Myanmar's hunter မြန်မာနိုင်ငံစစ်ကောင်စီကိုတိုက်ခတ်တဲ့အထက်မှာရှမ်းပြည်နယ်ကအင်အားကြီးတဲ့တပ်ဖွဲ့တွေဘာကြောင့်ဆောင်ဖယ်နေကြသလဲဆိုတဲ့ခေါင်းစဉ်နဲ့ VLD မှာပတ်တီလစ်နိုင်ရေးသားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။မြန်မာနိုင်ငံကရှမ်းတောင်ဟိုင်းအင်အားစုတွေဖြစ်ကြတဲ့ SSIA Shan State Independence Army ရှမ်းပြည်လူမျိုးရေးတပ်မတော် Now SNUF Shan National Greater Front ရှမ်းမျိုးသားညီညွတ်တပ်ဦး Now Kurgan တောင်ဟိုင်းအင်အားစုPuven Revolutionary Force, KRF Duha, Hanggoya Chaosali Mala Nusangaya Nirunga, Kainengan Simai Myuhma Chuuwe Dwisungbi, SSA, Shen State Army Lukhare Simbi Damaru, Pwesi Churonga Jare. Tumdasa Shwitaya Mahadi Wilepche, Federal State Gu, Khaima Lula Wilepche De, Taini Paliman Ma San Nenhin Khunga, Dinfwe Gu Usangne,အစာဝင်းကအလားအလာကောင်းသလိုရှိခဲ့ပေမဲ့အဖွဲ့ဝင်အစုအစည်းတို့ဟာရည်ရချက်နဲ့အစီအစဉ်တွေကွဲပြားကြသလို SNA ရှမ်းမျိုးသားတက်မတော်လို့ခေါ်တဲ့ကျိုင်းတုံအဖွဲ့နဲ့နွန်စီဟမ်လို့ခေါ်တဲ့ရှမ်းလူငယ်စစ်တပ်အဖွဲ့တွေအစကတည်းကမပါခဲ့ဘူး။နောက်ဂျမီယန်ဦးဆောင်တဲ့ KRF ကုကန်အဖွဲ့ဟာလည်းယုတ်ဒီမှာအနာလစ်လို့ပြီးမြန်မာနိုင်ငံရဲ့ဝင်ရောက်လာတဲ့ KMP တရုတ်ဖြူနဲ့ဆက်ဆွယ်လာတာနောက်ဆွေဒရီကနေမြေဘိန်းနိုင်ငံရေးအပြင်ပေါ်တိတ်စ်ထရမူလာရဲ့ပြဿနာတွေကြုံလာခဲ့ရတယ်။ပိန်နောက်ကူရန်ကိုဆက်လက်ဥဆောင်သူလော်စိဟန်ဟာမြန်မာအစိုးရရဲ့ဖမ်းဆီးစီတံပေးတာကိုခံရရပါမယ်။နောက်ကကွယ်ရေးအဖွဲ့အဖြစ်မဆလာအစိုးရနဲ့လက်တွဲသွားခဲ့တယ်။သူနေရာမှာနောက်ထပ်တက်လာတဲ့ခွန်ဆာဟာလည်းနောက်ပိုင်းမှာနဝဒါစီလက်နက်ချသွားခဲ့တယ်။အဲဒီနောက်ခွန်ဆာရဲ့တံငယ်တဲ့တပ်ဖွဲ့တွေကိုသူရဲ့လက်ထောက်အရာရှိနဲ့တူဖြစ်သူယောရှတ်ကဥဆောင်ပြီးအဲ့ဆက်စီဆူရီပြန်လဲဖွဲ့စည်းတယ်။ မူလအဆက်ဆင်နဲ့ကွဲပြားအောင်စုတောင်ပိုင်းအဆက်ဆင်လို့ခေါ်ကြတယ်။သူဖွဲ့စည်းရဲ့နာမည်စစ်ကတော့ Shan State Restoration Council SSRC စံပြီးပြန်လဲထူထောင်ရေးကောင်စီဖြစ်တယ်။ဒါကြောင့် SSC RCSS လို့ခေါ်ကြတယ်သူတို့။ချက်တပ်မှာတော့မူလ SSC ဟာ Shan State Progressive Party SSPP စံပြီးတူတဲ့ပါတီကိုထူထောင်တယ်။ဒါကြောင့် SSC SSPP ဖြစ်လာခဲ့တယ်။ဒီဖွဲ့နောက်ပိုင်းမှာတရုတ်ဂူကြီးရယူတဲ့ဘက်ကဘက်ကိုဥဖွဲ့သွားတော့သောဆန်းရောက်ဝင်တဲ့ခွန်ချန်လူလိုအစင်သာရှိတဲ့ခေါင်းဆောင်တွေဆွန့်ခွာသွားကြတယ်။အခုတော့ SSC SSPP ဟာဘက်ကဘက်ခွဲထွက်ခဲ့တဲ့ UWSC ဝတ်တပ်ဖွဲ့ကိုမိခိုပြီး UWSC အဖွဲ့လိုပဲမြန်မာစစ်တပ်နဲ့အပြည့်အစုံကိုသဘောတူညီသွားခဲ့တာအခုချိန်ကြီးတည်မြဲနေစေဖြစ်တယ်။ရုပ်ဆက်ဥဆောင်တဲ့ SSC RCSS ဟာလည်းပြလုံးကျအပြစ်ခတ်ရစေတဲ့သဘောတူညီချက်ဆိုတာကိုလက်ခံပြီးစံပြတောင်ပိုင်းမှာအခြေစိုက်နေတယ်။အခုအနာသိန်းစစ်ကောင်စီကိုတပြီလုံးပုံကန်ထကြွနေချင်းပမာရင်အား20လောက်ရှိနေတဲ့ဒီစံတပ်မတော်နှစ်ခုကစီတန်းကိုထွက်မလာဘူး။စံပြတဲ့မှာတော့မြန်မာစစ်တပ်နဲ့တချင်းပလောင်ကူကန်စားတဲ့နောက်ပိုင်းအင်အားစုတို့အကြအပြင်းထန်တိုက်ခိုက်နေကြတယ်။တပြီလုံးအနိုင်ရနဲ့စံတပ်မတော်နှစ်ခုဘယ်လိုစင်ထိုးပြောရမလဲဆိုတာခက်ခဲပေမဲ့ကျန်တော်နိုင်အင်အားစုတွေကတော့သူတို့အပေါ်ခံပြင်းဒေါသဖြစ်ကောင်းဖြစ်နေလိမ့်မယ် RCSS ကိုစစ်ကောင်စီရဲ့မဟာမိတ်ဖြစ်နိုင်တယ်လို့ယူဆကြတယ်။2023အောက်တိုဘာမှာ RCSS ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့ဆာဟာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမြောက်ခရဲနေပြည်တော်မှာတွေ့ဆုံပြီးစံပြေပါဝင်တနိုင်ငံလုံးငြိမ်းချမ်းတည်ငြိမ်ရေးဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကတည်ဝင်ကြေညာခဲ့တယ်။ RCSS နဲ့ SSC တို့အကြမ်းမှလည်းနေမြင်းငင်းပမှုနဲ့ထိတ်တိုက်ရင်ဆိုင်မှုတွေမကြခဏရှိနေတယ်ဒီဖွဲ့တွေထဲမှာဘယ်လိုနိုင်ငံရေးစနစ်နဲ့ဘယ်လိုဖက်ဒရယ်စနစ်မျိုးကိုကောင်တဲ့ဖော်မလဲလှုပ်ဆောင်မလဲဆိုတဲ့အမျိုးအမြင်ကြီးရဲ့ရှောက်ဆန်းရောက်ခွေလိုခေါင်းဆောင်မျိုးတော့မရှိတော့ဘူးလို့ဗတ်တလီနာကသုံးသပ်ထားတာဖြစ်ပါခင်ဗျာ Nearing starvation Rakhine suffering depends as Myanmar hunter evicted town by town စကောက်စစ်တပ်တွေတမျိုးပြီးတမျိုးဆုတ်ခွာသွားတာနဲ့အမျှဒါခိုင်ဒုက္ခနဲ့ဆိုင်လာပြီးငပ်ပြလူနီပါဖြစ်နေပြီဆိုရက်ခေါင်းငယ်ရေးသားချက်ကို diary.com ကထုံးလို့ပြောပြလို့ရတယ်။အေးခိုင်တက်တော့ဟာခိုင်မြောက်ပိုင်းမှာပြည်နယ်မြို့တော်စစ်တွေနဲ့ nation ဆက်ဆက်နေတဲ့ပုံလူကျောင်းရေးစေတောင်တို့အပါဝင်မြို့တော်တော်များများကိုသိမ့်ပိုက်နိုင်ခဲ့ပြီးပူးစီတော်မောင်တော်ဘက်မှာလည်းတိုးတက်မှုတွေရရှိနေတယ်။စစ်တွေမြို့ကသိမ့်ပိုက်ဖို့တာဆူနေတယ်။တပ်ဖွဲ့တွေရောက်ဒေသခံတွေကြေးရွာတွေစီထွက်ပြေးနေကြရတယ်အစားအစာမလုံလောက်တော့ဘူးတခြားအခက်အခဲတွေကျုံနေရတယ်ဒီလိုဟာအဆက်ဆက်တက်တော့သွားပြီးပြည်ရဲ့ရဲ့နေငယ်တွင်စေကောင်စီရဲ့ဘုံနာအပြင်းထန်ခံခဲ့ရတယ်ဤဟာမျိုးကိုစဉ်ပိုက်ပြီးရှင်းနေမှုလုပ်နေတယ်စစ်တွေနဲ့မိုင်20လောက်ပဲဝေးတယ်ပုံကျုံဆိုရင်ဤကစဉ်ပိုက်ထားနိုင်ပြီးမိုင်းရှင်းလုပ်ငန်းမျိုးကိုလုပ်နေတဲ့အတွက်ဒေသခံတွေပြန်လာလို့မရသေးဘူးလို့ပြောထားတယ်ရံပြဲမျိုးလည်းထုံနှီး၎င်းပဲဖြစ်နေတယ်ရုပ်မျိုးဟာဘုံနာကြောင့်ပျက်စီးသွားပြီးဒေသခံတွေလက်ရှိမလားထွက်ပြေးခဲ့ရတယ်။ပြည်내မျိုးတော်စစ်တွေမှာအစိုးရဝန်ထမ်းတွေအပါအဝင်အရာသားတွေထွက်ပြေးသွားကြတယ်။လူထဲမှာလူစိတ်မကြမ်းတော့ဘူး။ပြည်စရာမရှိတဲ့ဒေသခံမွတ်စလင်တွေပဲကြမ်းတယ်။စစ်ကောင်စီကတအားအခွင့်အောင်းယူပြီးမွတ်စလင်တွေကိုစစ်တင်နံပေးနေတယ်။အေးရဲ့နိုင်ငံရေးပဲချမ်းဖြစ်တဲ့ ULA ကတော့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုပုံမှန်လုပ်နေပေမဲ့အေးရာစီယူပဲအဓိကထားနေရတာဖြစ်တယ်။လက်သမားတွေကတိုက်ပွဲမစခင်စပါးရေးပြီးနိုင်ခဲ့ကြပေမဲ့အဲဒီစပါးတွေကိုထွက်ပြေးရမှာဆယ်မသွားနိုင်ဘူး။ဈေးကွက်လည်းမပိုးနိုင်ဘူး။ဝယ်စုလည်းမရှိဖြစ်နေတယ်။ပူးစီရမွန်တော်ပဲနေဆက်ကုံသွဲရေးလည်းရတန်းထားတာလက်နဲ့ချီခဲ့ပြီးလူတွေလည်းနေဆက်ဖြတ်ခွင့်မရကြဘူး။တချို့ကလည်းအေးခွင့်ပြုခြင်းနဲ့သူတို့ထိန်ချုပ်နေမြေပြင်မှာခိုလုံရတယ်။သူလည်းချစ်ကရဆန်တဲရီဇရက်တွေစာပင်ကြောင့်လေဖုန်ကြီးကြောင့်နေမှာခိုလုံနေကြတယ်ဒုက္ခတဲ့စခန်းလို့သိကြမရှိဘူးအေးကတော့အထူးသဖြင့်မသန်ဆွမ်းသူတွေအတွက်အစားအစာတွေထောက်ပံ့ပေးထားတယ်ကျန်းမာရေးအတွက်နှိစက်ရရှိကိုစေခံမှာရှိရဆေးဝါးနဲ့ကုသခံရတယ်တချို့ကလည်းရန်ကူတွေကိုအကူနေရတယ်တခိုင်လူတို့ကအေးကိုထောက်ခံကြတော့စစ်ကောင်စီရဲ့ဖြက်လိဖြက်တံကိုအလူလိမ့်ခံကြရတယ်အေးရဲ့အမြင်မှုတွေအတက်ကြပြီမဲ့စစ်ပွဲမြန်မြန်ပြီးစေချင်ကြတယ်သူတို့ငပ်ပြလူနီပါအခြေအနေဖြစ်နေပြီလို့ပြဇာကံတွေကိုကိုကပြီးဒီအေရာဝတီကရေးသားထားပါတယ်ခင်ဗျာ
ဒုတိယတော့ကလှုပ်ပဲဖြစ်ပါခင်ဗျာနောက်တစ်ပတ်မှဘယ်လိုများသုံးသပ်လာကြအောင်လဲဆိုတော့ကျွန်တော်စောင့်မျှော်လိုက်ကြပါစေအားလုံးကိုကျေးဇူးတင်ပါတယ်
VOA အစီအစဉ်တွေကို Radio ရုံးမြင်တန်းကြားလို့ပြင် YouTube ဆာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube ဆာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
် VOA ရဲ့စနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကြပါပြီဗျသတ္တဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်မိမှာမျိုးသမီးကဏ္ဍနဲ့စတင်ပါမယ်။မြန်မာနိုင်ငံမှာ Federal Democracy အုပ်ချုပ်ရေးထွန်းကားလာဖို့အတွက်ကြိုးပမ်းပြင်ဆင်နေတဲ့အခုလိုချိန်မှာကြားမဒန်တူရီကိုထည့်သွင်းစဉ်းစားတဲ့စီမံအုပ်ချုပ်မှုတွေဖြစ်အောင်အခုကတည်းကလက်တွေ့အကောင်အထည်ဖော်ကျင့်သုံးတာတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့မြန်မာမျိုးသမီးညီညွတ်ရေးနဲ့လူမျိုးရေးအဖွဲ့ကဦးဆောင်ကော်မတီဝင်ဒေါ်ဇက်နန်ရော့ကပြောပါတယ်။နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာသတင်းနှစ်ပတ်တာကျင်းပနေတဲ့မျိုးသမီးများအခြေပြကော်မရှင်CSW ရဲ့68ချိန်မြောက်ဆွေးနွေးပွဲတွေကိုဒေါ်ဇက်နန်ရော်အပါအဝင်မြန်မာနိုင်ငံကမျိုးသမီးအဖွဲ့တချို့တက်ရောက်ဆွေးနွေးနေကြတာပါဘလို့အကြောင်းအရာတွေကိုဒီကဒါဆွေးနွေးခဲ့ကြပါတယ်ဘာကြောင့်မှလဲဒေါ်ဇက်နန်ရော်ကိုဒေါခင်မက်ခင်ပြည်တွေးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ပြောင်းစုမှုရောက်မျိုးကကုလသမဂ္ဂဌာနချုပ်မှာဒါအခုဆိုလို့ရှိရင်အမျိုးသမီးများအခြေပြကော်မရှင် CSW ရဲ့68ကြိမ်မြောက်ဆွေးနွေးပွဲကြီးကျင်းပနေတာမှာဒါဆီယမ်မဇန်နန်ရောအပါအဝင်ပေါ့နော်မြန်မာနိုင်ငံကလူခွေအမျိုးသမီးအဖွဲ့တွေကတက်ကြွလို့ရှားသူတွေလည်းတက်ရောက်နေရဆိုတာကိုသိရပါတယ်ဒီမတ်လ27နဲ့22မှာဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံအတွင်းကအမျိုးသမီးတွေကြုံတွေ့ရတဲ့ဒီကြားမှာတန်တူမညီမျှတဲ့အခြေအနေတွေပေါ့နော်ဒါတွေကိုသိကြကောင်းစင်လေးခွဲပြီးတော့မှဆွေးနွေးပွဲကြီးကျင်းပတာကိုလည်းအကြမ်းမြင့်လို့ကျွန်မသိထားပါတယ်ဆိုတော့အရင်နှစ်တွေမှာလည်းဒီလိုပဲ CSW ဆွေးနွေးပွဲတွေမှာမြန်မာမျိုးသမီးအပါအဝင်ဆွေးနွေးခဲ့ကြပူပါတယ်ဆိုတော့ဒီအကြောင်းအရာတွေကတစ်နှစ်တစ်နှစ်တည်းလည်းမတူဘူးဆိုတော့ဒီနှစ်မှာဆရာမတို့အနေနဲ့ဘယ်လိုအကြောင်းအရာတွေကိုအဓိကချပြီးတော့ဆွေးနွေးတင်ပြကြရလဲဆိုတော့ကိုအရင်ဆုံးအကြမ်းမြင့်ပေါ့အချင်းချုပ်ပေါ့နော်ပြောပြပေးပါရှင
့်ဟုတ်ကဲ့ဒီနှစ်ကတော့ဒီ68ကြိမ်မြောက် CSW ရဲ့ဟိုပေါ့အဓိကအချက်နဲ့လဲအဲချိတ်ဆက်မိတဲ့ခေါင်းစဉ်ပါပဲအဲ့ဒါကတော့မြန်မာနိုင်ငံမှာရဲ့ဆင်းရဲမျိုးမွေးတည်မှုကိုဖယ်ရှားရင်းရဲ့နောက်တစ်ခုကတော့မြန်မာနိုင်ငံရဲ့ဒီအုပ်ချုပ်စီမံမှုမှာပေါ့နော်အုပ်ချုပ်စီမံမှုမှာပို့ပြီးတော့အဲတောင်းခံမှုတွေနဲ့ပို့ပြီးတော့မှအဲကောင်းမွန်တဲ့ပုံစံတွေဖြစ်လာနိုင်ဖို့အတွက်ကဒီအဲဆင်းရဲမွေးတည်မှုကိုပေးရှာရေးကိုအာရုံစိုက်မယ်နောက်တစ်ခုကတော့ gender တန်းတူရေးကိုပို့ပြီးတော့မှစောင်းပေးတဲ့budget တွေရေးဆွဲရေးပေါ့နော်ဒီနှစ်ခုနဲ့ဒီနှစ်ခုကိုလှုပ်ချင်အဖြစ်ဒီစီအုပ်ချုပ်စီမံရေးပိုင်းမှာလည်းပို့ပြီးတော့အကောင်းဆုံးတဲ့ကိစ္စတွေဖြစ်လာနိုင်မယ်မြန်မာနိုင်ငံရဲ့အဓိကပေါ့နော်ဒီ formal ပေါ့ဒီအုပ်ချုပ်ရေးပိုင်းမှာဒီကိစ္စတွေကိုဘယ်လိုတွေလှုပ်ဆောင်ကြမလဲပေါ့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအုပ်ချုပ်စီမံရေးဆိုရင်ဝန်ကြီးဌာနတွေလည်းပါတယ်ပေါ့နော်။ကျန်တဲ့ကိစ္စရတဲ့အားလုံးမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးကိစ္စတွေအားလုံးမှာနိုင်ငံတကာကလည်းဘယ်လိုပုံစံမျိုးနဲ့ဒီဟိုပါပေါ့ဂျန်ဒါကိုထက်သွင်းစဉ်းစားတဲ့ဘတ်ဂျက်ရေးဆွဲမှုတွေဖြစ်လာအောင်ဘယ်လိုပံ့ပိုးကြမလဲဆိုတဲ့အဲခေါင်းစဉ်အကြောင်းအရာတွေပဲဖြစ်ပါတယ်လို့
ဘတ်ဂျက်ရေးဆွဲတဲ့နေရာမှာဒီဘဏ္ဍာငွေအသုံးစရေးဆွဲတဲ့နေရာမှာပဲဖြစ်ဖြစ်စီမံအုပ်ချုပ်မှုတွေမှာပဲဖြစ်ဖြစ်အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီဂျန်ဒါနဲ့ပတ်သက်ပြီးတော့ဟိုထည့်သွင်းစဉ်းစားဖို့အရေးကြီးတဲ့ဆရာဟာအဓိကဆွေးနွေးပွဲလို့လာခဲ့ပါတယ်ဆိုတော့ဒီအကြောင်းအရာကိုဆရာမတို့ဒီနှစ်မှာဘာကြောင့်ရွေးချယ်ပြတ်တာပါလဲဒါကအခုချိန်မှာဆွေးနွေးဖို့အတွက်ဘယ်လောက်အရေးကြီးနေပါလဲရှင
်ဟုတ်ကဲ့ဒီကိစ္စကဟိုမြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ဒီလူဦးရေရဲ့52ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်ပေါ့နော်အခုချိန်ကာလမှာဆိုရင်တကယ့်ကိုကူညီထောက်ပံ့မှုတွေလိုအပ်နေတဲ့လူဦးရေက 4.5 တန်းရှိပါတယ်အဲ့တော့အဲ့ဒီထဲမှာ52ရာခိုင်နှုန်းကအမျိုးသမီးတွေပေါ့နော်အဲ့တော့အဲ့ဒီလိုဒီအမျိုးသမီးနဲ့အမျိုးသမီးငယ်တွေကဒီစီးပွားရေးနဲ့ပတ်သက်တဲ့အဲဒီခက်ခဲတွေခက်ခဲမှုတွေနောက်တစ်ခုကကြတော့ဒီဟာတွေကိုရင်ဆိုင်ကြော်လွှားနိုင်ဖို့အတွက်အင်မတန်မှကိုကြက်တဲနေတဲ့အချိန်ကာလလည်းဖြစ်ပါတယ်ပေါ့နော်ဒါလည်းအကြောင်းရင်းတစ်ခုဖြစ်တယ်အဲ့တော့အဲ့ဒါကြောင့်မို့လို့ဒီလိုအချိန်မျိုးမှာဈာမဒန်တူရေရှူတောင်းကနေပြီးတော့ဘယ်လိုပဲပုံစံနဲ့အာဒီခက်ခဲမှုတွေပေါ်မှာကြော်လွှားနိုင်ဖို့အတွက်ထောက်ပံ့နေပြလို့ရမလဲဒ ဒါတွေကိုဘယ်လိုကြော်လွှားလို့ရမလဲဆိုတာတွေလည်းကျွန်တော်တို့စဉ်းစားရမယ့်အချိန်ဖြစ်တယ်ပေါ့နော်ဒါဆင်းရဲမှုမွဲတေမှုရှူတောင်းကလည်းနောက်တစ်ခုကတော့အလုတ်အကင်ခွင်လန်းနေအမျိုးသမီးတွေရဲ့အလုတ်အကင်ခွင်လန်းနေတာအင်မတန်မှရှားပါးလာတဲ့အချိန်ဖြစ်တယ်အဲ့တော့အမျိုးသမီးတွေရဲ့အခွင့်အလမ်းအလုတ်အကင်ခွင်လန်းရှားပါးတဲ့အချိန်မှာဒါအမျိုးသမီးတွေအတွက်ပို့ပြီးတော့ကျန်းမာရေးပိုင်းဆိုင်ရာမှာအဒီ risk ပေါ့နော်တကယ်ကိုခက်ခဲချင်းချောင်းမှုတွေရှိနိုင်တဲ့အလုပ်တွေကိုလုပ်သွားနိုင်ဖို့အတွက်လည်းတွန်းအားပို့ပေးမှုတွေလည်းကျွန်တော်တို့ရှိလာနိုင်တယ်။အဲအဲ့ဒါတွေလည်းကျွန်တော်တို့စဉ်းစားမိတဲ့ဒီအခြေတည်ရတဲ့အကြောင်းရင်းတွေလည်းဖြစ်တယ်။နောက်အကြီးမားဆုံးတစ်ခုကတော့ကျွန်တော်တို့ပြောတဲ့ဒီ pro democracy ဒီ emerging ပေါ့နော်အခုစပြီးတော့ပေါ်ပေါက်လာတဲ့ pro democratic governance ပေါ့အဲကျွန်တော်တို့ဒီကရားပြည်နယ်မှာတော့လကောင်ချင်းမှာ Granny ပေါ့နော်ကျမတို့ပြောမှဆို Granny မှာတော့လကောင်ချင်းပြည်နယ်မှာတော့လကောင်ကြာနဲ့ဒီပြည်နယ်နဲ့တိုင်းဒေသကြီးတွေမှာ Federal Unit Governance Structure တွေကိုအုပ်ချုပ်မှုနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဖော်ထုတ်နေတဲ့ကာလလည်းဖြစ်တယ်ပေါ့နော်ဒါတွေကအစ်စ်ပေါ်လာတဲ့ဒီဟိုအုပ်ချုပ်စီမံမှုပေါ့အစုအဖွဲ့တွေပေါ့နော်အဲ့လိုလုံးဖြစ်လာတဲ့အချိန်မှာလည်းအဲတပြိုင်နက်ချင်းမှာဒီကိစ္စတွေကိုသူတို့ရဲ့လှုပ်ဆောင်တဲ့နေရာမှာဒီဖွဲ့စည်းပုံနေမှာဒီကိစ္စတွေကိုထက်သွင်းစဉ်းစားပြီးတော့မှလှုပ်ဆောင်ရေးဆွဲသွားနိုင်ဖို့အချိန်ထဲမှာလည်းတပြိုင်နက်သေးပဲလဲဟိုလက်တွေ့မှာလုပ်နိုင်ဖို့ပေါ့လေအဲ့တော့အဲဒီကိစ္စလဲကျမတို့ဒီဟိုအကြောင်းရင်းတွေထဲမှာပါပါတယ်
ကြမ်းမတန်းတူရေးကိုအခြေခံစဉ်းစားတဲ့ agenda ကိုအခြေခံပြီးတော့စဉ်းစားတဲ့ဒီလိုအားနေတဲ့အတွက်ကြောင့်မို့အခုကြီးရရှိမှုကမျိုးသမီးတွေအတွက်ရခိုင်တို့အများကြီးနည်းနေရဆိုတာမျိုးကိုထောက်ပြထားတာကိုတွေ့ပါတယ်ဆိုတော့ဒါကအမျိုးသမီးတွေရဲ့နိုင်ငံရေးစီးပွားရေးပါဝင်မှုအခွင့်အလမ်းတွေကိုရောဘလို့အကန့်အသတ်ဟန်တာဖြစ်စေပါသလဲရှင
်ဟုတ်ကဲ့အဲ့တော့ကျမတို့ကအမျိုးသမီးတွေကိုပံ့ပိုးတာပေါ့နော်အမျိုးသမီးတွေကိုအထူးပြုပြီးတော့ပံ့ပိုးတာပေါ့နော်သူလက်ရှိချင်းတွေကနည်းတဲ့အခါမှာသူကအမျိုးသမီးတွေပံ့ပိုးတာနည်းတာကတို့အဖွဲ့အစည်းတစ်ခုလုံးကိုတက်ရောက်မှုရှိစေတယ်အဲ့တော့အစာရေစာရှားပါပြီဆိုရင်မိခင်တွေကတမလို့ရှင်လဲအိမ်မှာအမကြီးတွေပေါ့နော်အတော်တွေဘသူပဲဖြစ်ဖြစ်မျိုးသမီးတွေကသူတို့ကအိမ်သူအိမ်သားတွေသားသမီးတွေကိုပဲပို့ပြီးတော့မှချွေးတယ်သူတို့ဝမပေါ့နော်အဲမိခင်တွေကစားတယ်အဲ့တော့အငတ်ခံကြတယ်ပေါ့နော်နောက်ပြီးတော့ဖြစ်တယ်လို့စားတာပေါ့နော်ပိုက်ပြေယုံပေါ့အထမင်းနဲ့အာငပိထောင်းလေးတစ်ခွဲငပိမရအောင်စားနေနေစားမလားကျောတို့ကြားပေါ်နေနော်အမျိုးအိုးလူစားတယ်အိုးမအိုးမဟင်းနေကြံတာလေးတွေစားတယ်အဲ့တော့ကျန်းမာရေးချိုးတဲ့မှုကမိခင်တွေမှာပုံပြင်းမှာတွေ့ရတယ်အဲ့ဒီမိခင်တွေကအိမ်ထောင်တာဝန်ပေါ့နော်အိမ်မှာရှိတဲ့မိသားစုအားလုံးရဲ့အသေးစိတ်လုပ်ငန်းတွေကိုလည်းသူတို့လုပ်ရတယ်သူတို့ကမကြမ်းမာဘူးဆိုရင်အဲ့ဒီအိမ်ထောင်ကဟိုအိမ်ထောင်တာဝန်ကထားဆောင်မှုမှာသူအားနေသွားပြီအဲ့ခါမှာဒီသားသမီးတွေရဲ့ဒီပညာရေးအဆဆအရာရာမှာပေါ့နော်ဒါဆုံးယုံလာတယ်သူမလုပ်နိုင်တော့ပေါ့နော်အဲ့တော့အမျိုးသမီးတွေကိုနောက်တစ်ချက်ကကြတော့ပညာသင်ယူမှုနဲ့စီးပွားရေးအခွင့်အလုပ်အကိုင်အခွင့်အလမ်းတွေကိုပေးလိုက်ခြင်းကအဲ့ဒီမိသားစုကိုရောလူအဖွဲ့အစည်းတစ်ခုလုံးကိုရောပံ့ပိုးလိုက်တာနဲ့အတူတူပဲဖြစ်ပါတယ်ဆိုတော့သူတို့ဟာပွားများစေတဲ့သူတွေဖြစ်တယ်ပေါ့နော်မျိုးသမီးတွေရဲ့သဘောတဘာဝကပွားများစေတဲ့သူတွေဖြစ်တယ်နောက်တစ်ခုကတော့ဒီနိုင်ငံရေးမှာဒီပါဝင်နိုင်စွမ်းရှိတဲ့သူတချို့လဲပါဝင်ဖို့ဆန္ဒရှိတယ်ဒါပေမဲ့အရေးချင်းတော့တိတ်မပြေဘူးဒါပေမဲ့အဲ့လိုလူတွေကိုလဲနေရာပေးတာတို့မြင့်တင်တာတို့သူတို့ရဲ့အမြင်တွေအုံနောက်တွေကိုကျမတို့အပြည့်အဝအသုံးပြုခြင်းအသုံးပြုပေးဖို့ပေါ့နော်အဲ့ဒါတွေကကျမတို့အများကြီးပဲလိုအပ်ပါတယ်အဲလူပတ်ဝန်းကျင်ရဲ့နဲ့ပတ်သက်တဲ့အမြင်ပေါ့လေဖွံ့ဖြိုးတိုးတက်ရေးလုပ်တဲ့အခါမှာပဲဖြစ်ဖြစ်ပေါ့ကျမတို့ကမူဝါဒတွေရေးဆွဲတဲ့အခါမှာပဲဖြစ်ဖြစ်အမြင်ရှုထောင့်နေစုံဖို့လိုပါတယ်အဲ့တော့အမြင်ရှုထောင့်နေစုံဖို့အတွက်တိုင်ပင်ဆွေးနွေးတဲ့နေရာမှာလည်းအမျိုးသမီးတွေပါဖို့လိုတယ်ဆုံးဖြတ်တဲ့နေရာမှာလည်းဒါပါဖို့လိုပါတယ်လို့
ဆိုတော့အမျိုးသမီးတွေအနေနဲ့လည်းဒီလိုခွင့်လန်းဆုံးရှုံးနေရတဲ့အခြေအနေတွေပေါ့နော်သူတို့ရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုတွေကိုဘလို့ပုံစံနဲ့ကြော်လွားတင်ပါလေဘာတွေကိုအဓိကလှုပ်ဆောင်တင်ပါလဲရှင
်အမျိုးသမီးတွေကိုအပြည့်ချင်တာကတော့ကျမတို့ပညာသင်ယူတဲ့အခါမှာဟိုပေါ့တက်အသက်အရွယ်မရွေးသင်ယူဖို့ပေါ့နော်ကတော့အသက်ကြီးသွားပြီအိုသွားပြီဆိုတာမျိုးမဟုတ်ဘဲနဲ့ အသက်အရွယ်မရွေးကိုပတ်ဝန်းကျင်မှာတင်ယူလို့ရသမျှနည်းလမ်းအနေနဲ့တင်ယူဖို့ကျွန်မအားပေးခြင်းလေဘလောက်ပဲခက်ခဲနေနေအားမလျှော့ပဲနေပေါ့နော်တင်ယူမှုတွေကိုဆက်နေဖို့လိုပါတယ်အဲ့လိုပဲကိုယ်စီမှာလုပ်နိုင်လုပ်ဖို့အတွက်အခွင့်အလမ်းနေပေါ့နော်ကိုယ့်ကိုနေရာတင်နေရာပေးလို့ဒီကိစ္စမှာပအဝင်လှုပ်ဆောင်ပေးပါလို့ပြောလို့ရှိရင်လည်းမငင်းမင်းနဲ့အခွင့်အလမ်းတစ်ခုအနေနဲ့အရာရယူစုပ်ကင်ဖို့လိုပါတယ်ကျွန်တော်တို့အမျိုးသမီးတွေကနိုင်ငံရေးအထူးသဖြင့်နိုင်ငံရေးဆိုရင်အမျိုးသမီးနဲ့မဆိုင်ဘူးဆိုတော့ကျမတို့ရဲ့ခေါင်းထဲမှာဘယ်လိုဝင်နေမှမသိတဲ့ကိစ္စရပ်တွေကျမတို့ဆီမှာရှိပါတယ်အာတကယ်တမ်းကျတော့ဟိုတင်ယူရတာပါပဲပေါ့နော်တင်ယူရင်တချို့ကိစ္စတော်တော်များများကတော့တင်ယူရင်းနဲ့လုပ်ရင်းနဲ့ကျွမ်းကျင်သွားတဲ့ကိစ္စတွေပဲဖြစ်ပါတယ်လို့အဲ့ဒါကြောင့်အာဒီအဓိကကတော့ကိုယ်တိုင်ပေါ့အဲ့ဒီအမျိုးသမီးတွေကိုယ်တိုင်ကတော်လွှားရေးဖို့လိုပါတယ်သူတို့အဲ့လိုမျိုးလုပ်နိုင်ဖို့အတွက်လည်းဘေးမှာပံ့ပိုးပေးတဲ့ဒုတိယပေါ့နော်ပံ့ပိုးပေးတဲ့အဖွဲ့အစည်းတွေလိုပါတယ်အမျိုးသမီးဒီအဖွဲ့အစည်းတွေအခွင့်အရေးအဖွဲ့အစည်းတွေနောက်အမျိုးသမီးဒီစွမ်းဆောင်ရည်မြင့်တင်ပေးတဲ့အလုပ်တွေဒါတွေကအများကြီးဆက်ပြီးတော့မှဂန္ဓာအတိုင်းမှာပေါ့နော်စီးပွားရေးဂန္ဓာမှာတော့၎င်းနိုင်ငံရေးဂန္ဓာမှာတော့၎င်းဆက်ပြီးတော့မှလုပ်ဆောင်ပေးဖို့ပံ့ပိုးပေးဖို့လိုပါသေးတယ်လို့
ဟုတ်ကဲ့ပါဆ ्याम မန်တော့အခုလိုဒီဝေမျိုးမိကဏ္ဍမှာပါဝင်ဆွေးနွေးရတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဆ ्याम မန်ကျေးဇူးတင်ပါ
မကင်ဗျူထွေးတင်ဆက်ခဲ့တာပါဗျာအခုတော့သုတဆုံးတဲ့ American တခွင်အစီအစဉ်လှည့်ပါ American နိုင်ငံသားကြီးဌာနကကြီးကြပ်ပြီးနှစ်စဉ် Diversity Visa DV အစီအစဉ်နဲ့ American ပြည်ထောင်စုမှာလာပြီးရွှေ့ပြောင်းအခြေချနေထိုင်နိုင်အောင်နိုင်ငံတချို့ကသူတွေအတွက်လမ်းဖွင့်ပေးထားပါတယ် American Green Card ကန်ဆယ်မဲလို့လည်းသိကြတဲ့ Diversity Visa အစီအစဉ်ဒုတိယပိုင်းဖြစ်ဒီတစ်ပတ်မှာအနည်း20ကာလအတွင်း DV အစီအစဉ်3ချိန်လျှောက်ထားပြီးမှရွေးချယ်ခံရတဲ့ Matt Cindy ထွန်းက American ရောက်လာပြီးတဲ့နောက်မှာဘဝရည်တည်အတွက်ဘယ်လမ်းကြောင်းတွေရွေးချယ်ခဲ့ရလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြထားပါတယ်ဗျာကိုအောင်တက်ဆက်ထားတာပါဗျာ
ဘူးဆိုလို့ရှိရင်ဒါအမေရိကကိုကိုကရောက်လာပြီဆိုတော့ဒီအမေရိကကိုလာမယ်ဆိုပြီးတော့ကိုရွေးချယ်ပြီးတော့လာခဲ့တဲ့အဆုံးဖြတ်ချက်ကဟိုမှန်ကန်တယ်လို့ထင်လား
ညီမအနေနဲ့ကတော့မှန်တယ်အနေလို့ထင်တယ်ဘာဖြစ်လို့ဆိုညီမကငငယ်လေးကလည်းအမေရိကကိုလာချင်ပါဒီနေ့ရတယ်အမေရိကန်မှာနေချင်တယ်အမေရိကန်မှာကျောင်းတက်ချင်တယ်အမေရိကန်မှာအလုပ်လုပ်ချင်တယ်ဆိုတော့ကို့စိတ်ကူးရှိရတာဖြစ်တဲ့အတွက်အမေရိကန်ကိုကို့စိတ်ကူးရတာအတိုင်းအကောင့်ထဲပို့ပြီးလာတာဖြစ်တဲ့အတွက်မြမနေနေမှန်နေလို့ထင်ချင
်ဒီနေရာမှာတခုမေးချင်တာကအမေရိကန်ကိုလာမယ်ဆိုတဲ့ခါကျတော့ဒါအခုဆိုလို့ရှိရင်အမေရိကန်မှာကဒီတနက်ပြကမှုတွေနောက်တစ်ခုကခုနလိုကိုဗစ်ကာလနောက်ပိုင်းမှာဆိုလို့ရှိရင်အာရှသားတွေကိုအဓိကပြတ်မှတ်ထားပြီးတော့တိုက်ခိုက်တာမျိုးတွေအထူးသဖြင့်ဟိုနယူးယောက်လိုမြို့ကြီးတွေမှာဟိုဖြစ်တတ်ပါတယ်အဖြစ်များပါတယ်ဆိုတော့ဟိုအခုအမေရိကကိုကိုကိုတိုင်လာရုံနဲ့ဆိုတော့ဟိုစိတ်ထဲမှာမစိုးရိမ်ဘူးလား
စိတ်ထဲမှာပေါ့နော်လာမယ်ဆိုတဲ့အချိန်မှာဟိုအမေရိကမှာအဆင်ပြေမှာမလားပေါ့နော်တခုခုဆိုရင်ဟိုဘယ်လိုများဖြစ်နေမလဲပေါ့စိတ်ပူလာရင်ရှိတယ်ဟိုအဲ့ဒါပဲတကယ်တကယ်ဟိုပေါ့မလာခင်မှာပေါ့နော်ဒီမှာရှိရဲ့ဟိုအတိတ်တွေကိုလည်းမေးကြည့်ရပေါ့နော်ဘယ်လိုမျိုးလဲပေါ့အဆင်ပြေပါမလားပေါ့မေးကြည့်ရတကယ်ဟိုအမေရိကန်ကိုရောက်လာတဲ့အခါကျတော့ဟိုအရန်ကြီးဟိုခွဲခြားတာမျိုးပေါ့အေးရှားဖုန်းလိုနေတာမျိုးလို့အဲ့လိုမျိုးကတော့ညီမအရန်တော့မကြုံပါဘူးရှင်ဟုတ်ကဲ့
ဟိုအခုဒါဟိုအမေရိကန်ကိုရောက်တော့ညီအစ်ကိုရောက်နေတော့အခုဘာလို့လုပ်လဲ
ညီမကဟိုပေါ့အခု real estate agent လို့ပါတယ်ဟို New York State ရဲ့ licensed agent ပေါ့နော်ဟို HMA ဒီလိုရောင်းတာငှားတာဝယ်တာပေါ့အဲ့ဒါကိုစုံစမ်းနေရအမေကလို့ပါတယ်
ဆိုတော့အခုဒါဟိုရောက်တာဆိုရင်မေလကရောက်တယ်အခုဒါဟိုအောက်တိုဘာအထိပေါ့နော်ဆိုတော့ဒီ license ကဘယ်တော့ကဟိုယူလိုက်တာပါလဲ
ဟုတ်ကဲ့ license က New York State license ကညီမကဟိုပေါ့ဒီအခုပြီးခဲ့တဲ့ဆက်တင်ဘာလက license ဆောင်ဝဲဟိုပါဟိုတော့အောင်လာလို့ညီမ license ရတော့တယ်ပေါ့နော်ဟုတ်ကဲ့ဟို New York ကိုရောက်ပြီးတော့ဟိုပေါ့ဒီ3လကျော်လောက်ပါလေညီမ licensed agent ဖြစ်သွားတာရှိ license ဆောင်ဝဲအောင်သွားတော့ပ
ါအမေရိကန်ကိုမလာခင်မှာအမေရိကန်ရောက်လို့ရှိရင်ကိုဘာလုပ်မယ်ဆိုတာမျိုးကြိုပြီးတော့ဟိုစဉ်းစားထားခဲ့လား
စဉ်းစားထားခဲ့တာရှိတယ်အခုဒီဘီပေါက်ပြီးတော့အမေရိကန်ကိုလာလို့နေဆိုတဲ့အချိန်မှာပေါ့နော်အမေရိကန်ရဲ့ပတ်သက်တဲ့ဟာတွေအကုန်လိုက်ပြီးတော့လေ့လာတယ် သူပြင်ဆင်နေပေါ့ဘို့ဆိုအမေရိကန်ကညီမက immigrant အနေနဲ့လာမှာဖြစ်တဲ့အတွက်ကိုလည်းတစ်ခါမှမရောက်နိုင်နိုင်ဘူးအဲ့တော့ဒီအမေရိကန်ကိုရောက်တဲ့အခါကျရင်ငါဘာတွေလုပ်မလဲငါဘာတွေတိထားလို့လို့အမေရိကန်နဲ့ပတ်သက်တဲ့ information တွေကမှ live ပြီးတော့လေ့လာတယ်စာရင်း live ဖြစ်တယ်ပြင်ဆင်နေပေါ့နော်အမေရိကန်ရဲ့ unique ဘဝတွေအကြောင်းအမေရိကန်အကြောင်းကြီးချရဲ့စာအုပ်လေးအုပ်ဒီမှာဖတ်တယ်ဒီမှာအဲ့ဒီမှာအမေရိကန်ရောက်လို့ရှိရင်ငါဘာတွေတိထားချင်လဲငါရောက်တာနေမှာဘာတွေလုပ်ရမလဲကြိုးပြီးတော့ပြင်တယ်နောက်ပြီးတော့အမေရိကန်ရောက်တာနေဟို agent တွေပဲလုပ်မယ်ဆိုတဲ့စိတ်ကူးပါလေရှိထားပြီလားအဲ့ဒါကြောင့်မလို့ဒီရောက်တော့လေဟိုဒီ real estate agent အလုပ်ကိုလုပ်ဖြစ်သွားတာရှေ့
ဟို agent မေးရောင်းတဲ့အလုပ်ကိုဘာကြောင့်ရွေးခဲ့တာလဲ
အမြန်မာက real estate ကိုလုပ်ငန်းဖို့ပေါ့နော်ဒီအလုပ်ကိုကြိုက်လေကြိုက်တယ်စိတ်လေဝင်စားတယ်ဘာဖြစ်လို့ဆိုညီမညီမညီမလေးကလေဒီ real estate ပဲလုပ်ခဲ့တာဟို2014ခုနှစ်မှာညီမက agent ကြီးလောကလေးကိုစပြီးတော့ဝင်နေအခုဆိုလို့ရှိရင်ဟိုဒီလုပ်ငန်းလုပ်တတ်ကကိုနေကြော်ပြီးပေါ့နော်ဒီ agent ကြီးအလုပ်ပဲဒီမှာလုပ်ခဲ့တာဖြစ်တဲ့အတွက်အမေရိကန်ရောက်တဲ့အခါမှာလေဒီလုပ်ကိုပဲဆက်လုပ်ဖြစ်တာပ
ါ agent ကြီးလုပ်ငန်းလိုင်စင်ပေါ့နော်ဟိုကိုကဖြေရမယ်ဆိုတော့ဘယ်လောက်ကိုကဟိုလေ့လာခဲ့ရလဲဒီ somewhere မဖြေခင
်ဟုတ်ညီမကဟိုတရားနဲ့တရားစာဖတ်တဲ့နှုံးနေပေါ့နော်ဟိုမကြည့်ဘူးပေါ့နော်ညီမကတော့စာပွဲဖြေဖို့အတွက်ကိုညီမတလောက်ဝင်နေစာဖတ်ခင်ရတယ်ဟိုတယောက်နဲ့တယောက်ကဆောင်ဝဲဖြေဖို့ပြင်ဆင်ရတဲ့အချိန်ကိုယ့်ရဲ့စာဖတ်အားပေါ့နော်ဟိုကိုယ့်ရဲ့သဘောပေါက်နားလည်တယ်ပေါ့မူတည်ပြီးတော့ပေါ့ဆိုတော့ညီမကတော့တလကိုယ့်ရဲ့အချိန်ယူပြီးတော့စာဖတ်တယ် license ဆောင်ဝဲဝင်ဖြေတယ်အစိုးရရဲ့ဒီဟိုပေါ့ license agent ဝင်ဖြေတယ်ဆောင်ဝဲအောင်သွားတယ်ညီမ licensed agent ဖြစ်တယ်ရှင်ဟုတ်ကဲ့
ဟိုပုံမှန်ဆိုရင်ရောဒီလိုဆောင်ဝဲဖြေဖို့အတွက်ဆိုလို့ရှိရင်ဘယ်လောက်ဟိုအချိန်ယူရတယ်ဆိုတာမျိုးသိထားပါလေ
ပုံမှန်ကတော့3လကနေပြီးတော့6လလောက်စာဖတ်တယ်ပေါ့ဟိုတယောက်နဲ့တယောက်ကတော့မတူဘူးပေါ့နော်အချိန်ပေးနိုင်တာရဲ့ဟိုစာလိုက်နိုင်နေပုံမှန်လို့ကြည့်ပြီးတော့အဲ့လိုအချိန်ကကွာသွားတာရှင်ဟိုစာဖတ်တဲ့အချိန်ကအဲ့လိုပုံမှန်တယောက်နဲ့တယောက်တော့မတူဘူးပေါ့နော်အဲ့လိုရှိရဲ့ရှင
်ဟိုအားလုံးဒီဟိုကိုဒီစာအုပ်စာရန်နောက်တစ်ခုကဒါဆက်မိုးရဲဖြေတယ်ဆိုတော့ရောအားလုံးကုန်ကြစရိတ်ဘယ်လောက်လောက်ရှိပါလဲ
ဟုတ်ကဲ့ညီမတို့ကတော့ညီမက online ကနေပြီးတော့ညီမတို့ကဒီတင်ငန်းတက်တယ်ပေါ့နော် online ကနေတင်ငန်းတက်တယ်အဲ့တော့ကဒေါ်လာ300ညီပါလောက်ပေးရတယ်ပြီးတော့အဲ့မှာအဲ့ဒီရဲ့ကျောင်းရဲ့ဆောင်ဝဲကိုရင်းချရတယ်ပေါ့အဲ့ school exam ပေါ့ school exam အောင်သွားပြီဆိုတော့မှအစိုးရရဲ့ government exam ကိုဖြေရတယ်ညီမတို့ exam တစ်ခုဖြေပြီးတော့မှ license ဖြစ်တာဟိုအစိုးရ exam ကတော့ဆောင်ဝဲတစ်ခါဖြေလို့ရှိရင် $15 ပေးရတယ်ဟုတ်ကဲ့ဟိုကုန်စည်စိတ်ကတော့ညီမညီလေးတော့အရင်ပေါ့ဒါညီမကုန်နေတာပေါ့နော်ဟိုတခြားလူတွေကတော့ဘယ်တော့ကုန်နေတော့ညီမလေးတခြားလူမသိဘူးရှင်ဟုတ်ကဲ့
ဟိုအခုဒီအင်ချမ်းမီဟိုလုပ်ငန်းပေါ့လေအဲလုပ်နေတဲ့အခါကျတော့အဆင်ပြေလား
အဆင်ပြေအခုညီမကအခုပေါ့နော်ညီမရဲ့ customer တွေထဲမှာဆိုရင်ညီမတွေလည်းရှိတယ်ဟိုနိုင်ငံခြားသားတွေလည်းရှိတယ်ဟိုတော့ဘာဖြစ်လဲဆိုညီမကညီမ community မှာလည်းလုပ်တယ်လို့ဒီနိုင်ငံခြားသားတွေပေါ့နော်နိုင်ငံခြား community မှာလည်းညီမအလုပ်လုပ်တယ်အဲ့လိုမျိုးဆိုတော့အခုဆိုရင်ညီမကတော့ဒီညီမ real estate agent လုပ်တယ်ဆိုတော့ဟိုလူတွေတော့တော်တော်များသိနေပြီရှင်ဟုတ်ကဲ့
ပြေလျှောက်ပြီးတော့ရောဟိုဒီ American Amex ဒီ account တွေပေါ်ဖို့အတွက်ကိုဘာတွေဆက်ပြီးတော့လုပ်မယ်ဆိုတာမျိုးစဉ်းစားထားတာရှိပါလဲ
စဉ်းစားထားတာရှိတယ်ညီမရဲ့ American dream ပေါ့ဟို American dream ကတော့ဒီမှာ America ကိုအခုရောက်လာပြီ HME အလုပ်လဲဟိုစပြလို့ဘောလုပ်နေပြီဆိုတော့ဟိုဒီ America မှာအောင်မြင်တဲ့ real estate agent တယောက်ဖြစ်အောင် broker တယောက်ဖြစ်အောင်ပေါ့နော်စူးစမ်းသွားဖို့ညီမဒါညီမအိမ်မရှိရဲ့အဲ့ဒီအတွက်ကိုလည်းညီမအလုပ်တွေပို့ပြီးတော့လုပ်ပါလို့ရှိပါတယ်ရှင
်ကိုကိုတိုင်းကတော့ green card ကန်ဆယ်မင်းနဲ့အခုဆိုလို့ရှိရင် America ကိုရောက်လာပြီဆိုတော့နောက်ထပ်ဟိုတခြားလာမဲ့သူတွေလာဖို့ကြိုးစားနေတဲ့သူတွေအတွက်ပေါ့လေဟိုဘလို့သတင်းစကားမျိုးပြန်ပြောချင်ပါလေ
ဟိုလူတိုင်းမှာအိမ်မက်တွေရှိရပေါ့နော်စိတ်ကူးတွေရှိရတကယ်လို့အမေရိကန်ကိုလာဖို့စိတ်ကူးရှိရဟိုလာချင်နေဆိုလို့ရှိရပေါ့နော် TV2 ကTV လာတဲ့လာမယ်ဆိုလို့ရှိရင် greater လေးရတယ်ပေါ့နော်ဟိုနောက်ပြီးတော့ဒီမှာကိုယ့်ရဲ့အိမ်မက်တွေကိုယ့်ရဲ့စိတ်ကူးတွေပေါ့ American dream တွေကိုအကောင့်ထဲဖွင့်အောင်ကျူးလာတာပြောဆိုပါမယ်
။ဟုတ်ကဲ့အခုလိုအချိန်ပေးပြီးတော့ပြောချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆင်ပြေ
။ဟုတ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ရှင်။
ကိုအောင်တက်ဆက်ခဲ့တာပါဗျာအခုတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်အလှည့်ကြပါပြီဗျာ တန်တတ်ထုဖြစ်တဲ့အလူမီနီယံအပြင်ရွှေငွေကြီးနေတန်တွတ်လိုမျိုးလူသုံးများတဲ့တတ်ထုတွေကိုသူ့ချီတက်တက်မသုံးပဲတတ်ထုဆက်အလွိုင်းဖြစ်ရော့ဆက်သုံးရတာဘာကြောင့်မလဲဆိုတာကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းတင်ဆက်ထားပါမယ်ခင်ဗျာ
တတ်ထုတွေကိုဘာကြောင့်ရော့ဆက်ပြီးသုံးကြပါသလဲဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးပါမယ်
တန်တူရင်ပြန်ပြော့ကသုံးသိမ့်မယ်ကိုဒီတော့သူတို့ကိုတခြားတဆုတစ်မျိုးနဲ့ပေါင်းဆက်ပြီးတော့သုံးကြတာအဲ့ဒီကိုတတုပေါင်းဆက်တာကိုအလွိုင်းလို့ခေါ်တယ်ဘုံမာတွေကလည်းအရင်တည်းကလောဟာလို့သုံးကြပါတယ်ဒါပေမဲ့ဒီခက်ကလူတွေကတော့လောဟာဆိုတော့သိမသိတော့ဘူးတတုဆက်လို့ခေါ်ပါတယ်ဒါပေမဲ့အလွိုင်းကိုတော့ပိုသိပါတယ်အလွိုင်းကတတုတွေတစ်ခုနဲ့တစ်ခုရောဆက်ထားတာဖြစ်တယ်ဂုံတတိပိုကောင်းလာအောင်ရောဆက်ထားတာဖြစ်တယ်တတုဆိုတဲ့ဟာကငကူကပြော့တယ်သူတို့ကိုတစ်ခုနဲ့တစ်ခုရောဆက်လိုက်တဲ့ခါမှာပေါင်းဆက်တာပဲရှိတယ်ဓာတ်ပြူတာမဟုတ်အဲ့တော့ဓာတ်ပြူတာမဟုတ်နဲ့ပေါင်းဆက်တဲ့ခါမှာရုပ်ပိုင်းဆိုင်ရာကအမှန်တမ်းကကောင်းလာတဲ့ခွန်အားဖြစ်လာစေတယ်ဒါကြောင့်ဒီတတုတွေကိုအလွိုင်းအနေနဲ့သုံးကြတာလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါဆရာဆိုတော့ဥပမာတစ်ခုလောက်ပြောပြပေးပါဆရာအလွိုင်းနဲ့ပတ်သက်ပြီးတော့
အလွိုင်းနဲ့ပတ်သက်လို့ကျွန်တော်သဘောကျလာတော့အလူမီနီယံအလွိုင်းပေါ့အလူမီနီယံအလွိုင်းကိုကျွန်တော်တို့ကတတ်တုအနေနဲ့အလူမီနီယံဆိုတာဗမာဒံတတ်တုလို့ခေါ်တယ်သူကတခါလေကျတော့ညိုမဲလာတယ်ညစ်လာတယ်နည်းနည်းလေးရှိတယ်ဒါပေမဲ့အဲ့ဒံတတ်တုကိုဒီတိုင်းမသုံးမနဲ့အလွိုင်းလို့ပြီးတော့သုံးတယ်အဲ့ဒါဘာနဲ့သုံးလဲဆိုရင်မက်ဂနီဆီယံနဲ့ရောလို့သုံးတယ်မက်ဂနီဆီယံနဲ့ရောလိုက်ရင်အတော်လေးကိုမာကျော်လာပြီးတော့အသုံးခံလာတယ်ဒီနေ့ခင်မှာဆိုရင်တစ်သားတွေရှားလာတော့ဗဒင်းပေါက်တွေလုတ်တဲ့ခါမှာအလူမီနီယံတကားတွေကိုသုံးကြတယ်။တစ်သားစားအလူမီနီယံသုံးတဲ့ခါမှာအမှန်တမ်းအဆင်ပြေလာတယ်။သုံးတဲ့အဲ့ဒီအလူမီနီယံလို့ခေါ်တဲ့ဟာကကျွန်တော်တို့တတုဆက်တွေဖြစ်တယ်
။ဒီတတုဆက်ကခမင်းဟင်းချက်တဲ့ဥရိယာဆက်ပေါ့နော်။ဒါတွေကိုသုံးတာပါလားဆရာ
။အင်းပေါ့ဒီခမင်းဥချက်တဲ့ဟာဆက်ပြီးတော့လေးရင်ပြန်နေမှာကျွန်တော်တို့သုံးတဲ့အလူမီနီယံကတော့အမှန်ကောင်းတဲ့အလူမီနီယံပေါ့သူက light weight ပေါ့ပေါ့လဲပေါ့လဲအင်္ဂလိပ်တွေနဲ့ဂျာမနီကစစ်ဖြစ်တဲ့ဒုတိယကောဘာစစ်မှာနောက်တစ်ခါကျွန်တော်တို့ဂျပန်ကလည်းပါလာတယ်အဲ့ဒီခါမှာလေးရင်နဲ့အများကြီးသုံးကြတယ်အဲ့ဒီလေးရင်တွေထဲမှာလေးရင်ပြည့်ကြတဲ့အခါမှာဂျပန်လေးရင်ကိုအင်္ဂလိပ်တွေကငါ light လုပ်တတ်တဲ့အခါမှာဆိုရင်သူ့စီမှာပါတဲ့တတ်တူဆက်အလူမီနီယံတတ်တူဆက်ကအမှန်ကောင်းတဲ့တတ်တူဆက်ဖြစ်နေအဲ့ဒါမန်နီဆီယန်တို့တတနီယံလို့ပါလာတယ်အဲ့တတ်တုဆက်ကို7075ဆိုတော့နာမည်ပေးပါအင်္ဂလိပ်ကလည်းအဲ့ဒီလေရင်မျိုးကိုထုတ်တယ်ဒီနောက်ပိုင်းမှာလေရင်တွေထုတ်ရ7075ထုတ်တယ်ဒီဆူမီတိုမိုမတ်တာဆိုတော့ဂျပန်မှာနာမည်ကြီးတဲ့ဒီအလူမီနီယံတတ်တုဆက်ကတကယ်တကယ်တော့ဂျပန်ကိုခရက်ဒစ်ပေးရမှာပေါ့လေသူတို့တော့သူတို့ကဆက်ပြီးတော့လုပ်တယ်စစ်အတွင်းမှာပေါ်လာတဲ့ဟာဖြစ်တယ်ခနေ့ချီရသုံးတယ်ကျွန်တော်တို့ကတော့ဘုမာပြည်ကတော့အဲ့ဒီဘုမာပြည်မှာလာတဲ့လေရင်တွေအများကြီးတွေပြက်ကြတယ်ဂျပန်လေရင်ဖြစ်အင်္ဂလိပ်လေရင်ဖြစ်ပြက်ကြရင်ကျွန်တော်တို့ကတတ်တူအရေးကြိုလိုက်တာပဲ။ဘာကြောင့်အရေးကြိုလိုက်လဲဆိုတော့အဲ့ဒီခက်ကပိုးခွက်ပကံနဲ့အမှန်တမ်းရှားတယ်။ရန်ကုန်နဲ့ဆယ်မိုင်လောက်ပဲကွာတဲ့ဓာတ်ပိန်နဲ့တပြူမှာတတ်တူအရေးကြိုတဲ့လုပ်ငန်းလေးတွေရှိတယ်။သူတို့ကဒံအိုးဒံခွက်အထူးသဖြင့်ရင်းနှီးခရဓာတ်တွေကိုအများကြီးလုပ်တယ်ဒီနောက်ပိုင်းမှာတော့ဒီအနုပညာပစ္စည်းတွေလည်းလုပ်ပါလေအဲ့တော့တပြုတ်နဲ့ဓာပိန်ကလူတွေကိုလေးရင်အရေးကြိုတဲ့လူတွေအနေနဲ့သိကြတယ
်အလူမီနီယံကတော်တော်ဘောနောဒံဥထံကွက်တယ်မကောက်လေးမြန်သိသူတို့အလွိုင်းလေးလုတ်တော့တော့ပုံဟိုပုံစံတော့အမျိုးမျိုးရှိနေတာပေါ့ဒီတတုဆက်တဲ့အချိုးအစကွာတာနဲ့အမျှဒီထွက်လာတဲ့ပစ္စည်းကအရေးသေးတွေကွာတော့မှာပေါ့
ဟုတ်တယ်ဟုတ်တယ်သူကအမျိုးစုံဆက်လို့ရတယ်ဒါပေမဲ့တခါကြီးကအမျိုးစုံပုံစံမျိုးမျိုးဆက်လို့မရတဲ့ဟာလည်းရှိတယ်ဥပမာတန်မဏိဆိုတော့ရေရွတ်တန်ဆိုရင်နည်းနည်းပြော့တယ်သူကတန်ကြီးလည်းတက်လွယ်တယ်သိတ်သုံးလို့မရအောင်အဲ့တော့သူ့ကိုကာဗွန်နဲ့ရောပြီးတော့သုံးရတယ်ဒုတိယကမ္ဘာစစ်ပတ်ဝန်းကျင်လောက်မှာဒီတန်မဏိကအရန်ထုံးကားနေပါပြီဘက်စမာဆိုတဲ့ပုဂ္ဂိုလ်ကအဲ့ဒီတန်မဏိလုပ်တဲ့လုပ်ငန်းကိုသူကသိကြတွေ့ရတယ်အမေရိကန်အန်ဒရူးကနေဒီကလည်းဒီတမဏိလုပ်ငန်းကိုသဘောကျတော့ ဒီဘတ်စမာဇီရနဲ့တင်ပြလိုက်တာတာမဏိနဲ့ခြားတတ်တုစမယ်ဆိုရင်ဘယ်ဟာစလဲဆိုရင်ကာဗွန်နဲ့စပ်တော့အလွိုင်းလို့လဲအဲ့တာမဏိမှာကာဗွန် 1 ထိတိုက်တယ်အကုန်လုံးကအဲ့ဒီမှန်ကန်တဲ့ရောစမှုလုပ်တယ်နောက်ပိုင်းကျတော့ခရိုမီယံနဲ့နည်းနည်းထည့်ပေးတယ်ဒါပေမဲ့ခရိုမီယံများများထည့်ပေးရင် ตุ๊เนี่ยซ้ําหยิบไปปิสิเนี่ยตุ้ยได้ขาจายเนี่ยอะไรกูเปียวก้วยနိုင်น่ะဒီပသိမ်มาပေါ့ตะดาတစ်ခုอ่ะနှိမ့်သွားတယ်တကယ်လေ့လာတဲ့ခါမှာအဲ့ဒီလူတွေကအဲ့ဒီမှာရှူရှူသောက်ပေါက်ကြတယ်ယူရီနဲ့သူကရီအက်ရှင်ဖြစ်တယ်ရီအက်ရှင်ဖြစ်တယ်ဆိုတာသူကအလက်ထရစီတီစီးပြီးတော့ဖြစ်တယ်အဲ့ဒါကြောင့်တံတားကြီးနှိမ့်သွားတယ်ဆိုတော့ဒီပညာရှင်လက်ကျင်ညာတော့ဒီအစိုးရကျင်ညာတော့ပ ตามนี้กองซาลูจินเจนเราตามนี้กองซาของเราสเตนเลสสตีลขอตอนนี้ไม่ได้ฮะเปียงแล่นเลยไอ้คโรเมียเนี่ยนิกเกอร์นะคู่ยอราบสเตนเลสสตีลหลุดเลยซุนคยินเนี่ยมาต้งน่ะบ่ดีกอล์ฟแชร์เนี่ยมากอล์ฟตันอภิญาณดีไว้สุดแล้วหลุดเลยสเตนเลสสตีลเนี่ยสุดแล้วตอนนี้ไม่ได้บ่วินเตอร์ไบรนโลดีเตอร์ไบรนเนี่ยกองลงมาแล้วสเตนเลสสตีลอ่ะมันต้งไม่มาเลย ตัวก็ตัวก็ยูสตีลเราเนาะมันมาอู้ว่าถ้าเราเลสตีจ้าเรายูสตีแบบเช่นเดียวตัวก็เต็มปลาเราอะไรวะยีรีเนี่ยที่เขาเรียกเซซาร์เตนเนี่ยสุก็ปูนี่เลยเช่นมาทีบีอะไรไอ้ทีบีแล้วมาจ่อจุดสับอะไรตัวก็ดีด้ามันนั่งก้าวในท่าเช่นเดียวแล้วก็เข้ามาอยู่เนี่ยเปลี่ยวจ้าเช่นเดียวดีเดินแบบตัวติดไปในนี้ตัวเนี่ยกันเอาทีมาเวยันอะไรเวียสิ
นอร์เวย์มาเปลี่ยนไปสองอย่างกาซามาเปลี่ยนใครยังใส่ด้วยอเมริกันเต็มเนี่ยสูบพิวเจอร์มูจังโก้ตั้งใจนี่ก็คุณธรรมการลงยุ้ยกองสีมารัสเซียเนี่ยเตรียมกับบิดูอันนั้นตัวเป็ดชาเกล้าเจ้ากูที่ตีพิวมาเป็นนายเดบ่าว เมริกันเต็มเนี่ยสูบพิวเจอร์ก็ลงยุ้ยกองสีพ่วงสังหารนั่งเงี้ยเนี่ยก็สัตว์นั่งเงี้ยก็ทุกข์ขังเงี้ยไปรัสเซียเตรียมเนี่ยดูแอลจีเรียก็กังวลเขตโลกใครนั่งเงี้ยก็เลยจานีเกิดอะไรปะเนี่ยแต่ข้ามอสโกนับไปก้าวไปอยู่ที่คุเรียลูโก้ตั้งใจนี่มาตั้งแต่มาเรียนวิทยาปิดขั้มหัวตัวเล็กเช่นพี่เจ้าไอเอสสตรีจ์ว่าเพื่อจะจีนยาเลยปะเนี่ย เมื่อแกมาเจ้าหนี้มาในงานด่ารีเนี่ยเมื่อแกมาใหญ่ก้าวไปในทางเว้นเซนที่พิเศษเลยชาวท้าบุณท้าวนั่นเสร็จตะคุณเนี่ยเทียสัตย์เด่นขึ้นอยู่กับเราว่ามาในงานอาคุเชนที่อันนี้จีดีราเจ้าตัวด้วยใหญ่ในทางเว้นโง่ดินเนี่ยท้าวนั่นเสร็จเลยมีลานั่นเสร็จชาวเอกานีท้าวนั่นเสร็จงานโนบมานั่นเสร็จงานไอ้ที่นับแต่สัตย์ละทั้งมันแสดงตัวเลยเด็ดชัวร์เลยแต่ข้านับแต่ยามาจีดีเด่นที่พูดมาเราอินเดียในงานใหญ่เว้นยี่จีชิงก้าฮะท้าวจันทร์ အော်တရီးယားနိုင်ငံကြီးဝင်ကြီးလေးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံထူးထန်တမန်ကစ်တီဟွန်နဲ့သူဟာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံတွေပေါ်ရက်ခတ်မှုတွေလည်းထပ်သွင်းဆွေးနွေးခဲ့ပြီးဒီဆွေးနွေးမှုဟာပွင့်လင်းပြီးအကျိုးရှိတယ်လို့အိန္ဒိယနိုင်ငံကြီးဝင်ကြီးကလူမှုမီဒီယာ X မှာရေးသားထားတာဖြစ်ပါတယ်ခင်ဗျာ။တကယ်အကျဉ်းချုပ်တွေကတော့ဒီလောက်ပါပဲ။ခုမနက်ခင်းအစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျ။ဒီကနေ့မနက်အစီအစဉ်တွေကို Radio ပြင် VOA Website YouTube Facebook စာမျက်နှာတွေကနေကြည့်ရှုအားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။သောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းသောကခတ်သိမ်းရှင်းနေပြီးနှစ်သက်ခုချိန်ခါမှာကျမပြောထားပါတယ်ခင်ဗျာ။ကျွန်တော်ညနေပါခင်ဗျာ။